Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ14ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925နဲ့32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါတိုက်ရိုက်ရှုစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာပြည်ပကဟာငါးနှစ်တွင်မပြေလည်နေတဲ့အကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ကပြောပါတယ်ကရင်သမားတွေဖမ်းဆီးအရေးယူခံရတဲ့အထက်မြန်မာနိုင်ငံလည်းထိတ်ဆုံးကပါဝင်နေပါတယ်။ရုရှားကယူကရိန်းမြို့တော်ကိုဒရုန်းယာဉ်တွေနဲ့ဒီကနေ့ထပ်မံတိုက်ခိုက်ခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန်းရောက်သတင်းတွေကိုကိုစုံမိုးကျော်နဲ့အတူတင်ပြပေးသွားမှာပါခင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန်းရောက်သတင်းတွေနဲ့အတူဒီညမှာတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာနေမြင့်ရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။အဲ့တိုက်ပွဲအတွင်းမှာတော့ကျေးရွာ၃ရွာကအရက်သားနေအိမ်တွေမိရှို့ဖျက်ဆီးခံရပါတယ်
။မနေ့ကလည်းရှို့တယ်ဗျာ။မနေ့ကတော့ရွာ၃ရွာရှို့တာပေါ့နော်။ကျွန်တော်တို့ဂရုကုန်းလို့ကြောက်ကုန်းလို့ပြေတမှုလို့လေ။ကျွန်တော်တို့ရှို့မခံတဲ့ရွာလေးတွေတော့အဲ့လိုပဲရှောင်းနေကြတော့ဗျာ။ရှို့မခံတဲ့ရွာလေးတွေအတူဖမ်းပြီးတော့
မြောင်ဒေသကတူပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူသခိုင်းတိုင်းကောလင်းဘက်မှာလည်းနေမြေရှင်းလင်းခံရတဲ့ကြေးရွာတွေမိရှို့ခံရပြီးဒေသခံပြည်သူအလောင်းတချို့ကိုပါတွေ့ရှိပါတယ်ရခိုင်မြောက်ပိုင်းမွတ်စလင်ဒုက္ခသည်စခန်းမှာတော့စားနပ်ရိက္ခာပြတ်လပ်ပြီးတော့ဆေးဝါးမလုံလောက်မှုအခက်အခဲတွေဖြစ်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်မှာကျင်းပတဲ့အမေရိကန်ပြည်ထောင်စုနဲ့အာဖရိကနိုင်ငံများညီလာခံအကြောင်းသတင်းဆောင်မကိုလည်းတင်ဆက်ပေးဖို့ရှိသလိုအပတ်စဉ်ခဏတွေကိုလည်းနားဆင်ရမှာပါအခုရေဆုံးကတော့ထိတ်တန်းရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဇော်မိုးကျော်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံပြည်ပကပြည်လည်ရေးအတွက်အနည်းဆုံး9နှစ်လောက်ကြာနိုင်တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီဇင်ဘာ13ရက်မနေ့ကပြောကြားလိုက်ပါတယ်မြန်မာအရေးဟာခက်မြန်မြန်ပြည့်စုံဖို့လမ်းစာမမြင်ကြောင်းပြပရောက်ကမ္ဘောဒီးယားနိုင်ငံသား2000လောက်နဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံစဉ်ပြောကြားလိုက်တာဖြစ်ပါတယ်။တကယ်လို့တစုံတစ်ယောက်ကမြန်မာပြည်ထနာကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းရှိတယ်ဆိုရင်ကိုယ်တိုင်သွားလောက်ကြစီလို့ကြောင်းအာဆီယံအလဲကျဥက္ကဋ္ဌဖြစ်ကမ္ဘောဒီးယားနိုင်ငံတာဝန်ယူထားတဲ့တက်တန်းလဲကုံဆုံးတော့မှာဖြစ်တဲ့အတွက်ကမ္ဘောဒီးယားအထုကိုယ်စားလှယ်အနေနဲ့တော့မြန်မာပြည်ကိုသွားပစ်တော့မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။ EU ASEAN ဆက်ဆံရေးထူထောင်တာဒီနေ့ဒီဇင်ဘာလ14ရက်နေ့မှာ45နှစ်ပြည့်တဲ့အထိမ်းအမှတ်အခမ်းအနားကိုအာဆီယံအလဲကျဥက္ကဋ္ဌအနေနဲ့တက်ရောက်ပြီးပူတွဲတဘာပတိလုပ်ဖို့ဝန်ကြီးချုပ်ဟွန်ဆန်ဘရတ်ဆဲလ်စ်မြို့မှာရောက်နေတာဖြစ်ပါတယ်ယူကရိန်းနဲ့ပြည်သူတွေကိုထောက်ခံကြောင်းပြသတဲ့နိုင်ငံတကာညီလာခံတစ်ခုကိုလည်းသူ့ရဲ့ဥရောပခီးစဉ်အတွင်းမှာတက်ရောက်ဖို့ရှိပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာပြေလည်ပြီးပုံမှန်အခြေအနေပြန်ရောက်အောင်ကမ္ဘောဒီးယားအနေနဲ့အတက်နိုင်ဆုံးစ조사ဆောင်ရွက်ခဲ့ကြောင်းဒါပေမဲ့အခုတော့ရှင်းနေမှာအလဲကျဥက္ကဋ္ဌတာဝန်ယူမဲ့အင်ဒိုနီးရှားကဥဆောင်လှုပ်သွားရတာမှာဖြစ်ကြောင်းတက်တန်းကုံဆုံးလို့ဂျပန်နိုင်ငံပြန်တော့မဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာဂျပန်သားအမတ်ကြီးမီကာမီမာဆာဟီရိုနဲ့ဒီဇင်ဘာလ10ရက်နေ့ကတွေ့ဆုံစဉ်မှာလဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောကြားခဲ့ပါတယ်ခင
်ဗျမြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားတွေကိုဖိနှိပ်ဖမ်းဆီးမှုအဆိုးဆုံး9နိုင်ငံထဲမှာပါဝင်နေပြီးဖမ်းဆီးထောင်ချထားတဲ့သတင်းသမားအရေအတွက်ဟာပြီးခဲ့တဲ့နှစ်ကတည်းကတိုးလာတယ်လို့ CPJ သတင်းတောင်များကာကွယ်စောင့်ရှောက်ရေးကော်မတီရဲ့2022ခုနှစ်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံတရုတ်အီရန်တူရကီနဲ့ဘယ်လာရုစ်နိုင်ငံတွေဟာ2022ခုနှစ်အတွင်းကမ္ဘာပေါ်မှာသတင်းသမားအများဆုံးဖမ်းဆီးနှိပ်စက်တဲ့နိုင်ငံတွေ9နိုင်ငံဖြစ်တယ်လို့ CPJ ကပေါ်ပြပါရတယ်။မြန်မာနိုင်ငံမှာဒီဇင်ဘာလ10ရက်နေ့အထိဖမ်းဆီးထောင်ချထားတဲ့သတင်းသမားစုစုပေါင်း42ဦးရှိပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာနိုင်ငံဟာ2022ခုနှစ်အတွင်းသတင်းသမားများအပေါ်ဖိနှိပ်ဖမ်းဆီးထောင်ချမှုဒုတိယအဆိုးဆုံးနိုင်ငံဖြစ်ပြီးဖမ်းဆီးထောင်ချခဲ့တဲ့သတင်းသမား26ဦးရှိခဲ့တယ်လို့ CPJ ကပေါ်ပြထားပါရတယ်။ပြီးခဲ့တဲ့ပတ်တောက်ကြနေ့ကပဲ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်ပါရှင်ဦးစီသူအောင်မြင့်ကိုစစ်ကောင်စီကပုံမှန်124ကာကြီးနဲ့နောက်ထပ်ထောင်ဒဏ်9နှစ်ချမှတ်ခဲ့တဲ့အတွက်စုစုပေါင်းထောင်ဒဏ်12နှစ်ရှိသွားပြီဖြစ်ပါတယ်။ဒါဟာမြန်မာစစ်ကောင်စီကသတင်းသမားတွေအပေါ်မှာဆက်လက်ပြီးမတရားဖမ်းဆီးဖိနှိပ်နေတယ်ဆိုတာကိုဖော်ပြနေတယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအင်ကာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းသမားဒီကမှာနယ်စည်းမခြားသတင်းသမားများအဖွဲ့ RSF ကလည်းပြည်တံလုံးနဲ့ပြည်တံနေအပေါ်စိုးရင်ကြောင်းတဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့အင်ကာနီမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
။ပ မင်္ဂလာတဲ့အစိုးရဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNIC ဆရာတို့နဲ့ပူးပေါင်းပြီးရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်ကိုစတင်လိုက်ပြီလို့အမေရိကန်နိုင်ငံရဲ့ဌာနကကြေညာပါတယ်ရိုဟင်ဂျာတွေကိုယ်တော်ဘောနဲ့ကိုယ်ကုန်သိခါရှိစွာနေရပြန်နိုင်ရေးအတွက်ကြိုတင်ပြင်ဆင်တဲ့ဒီအစီအစဉ်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့ပြဿနာကိုဘယ်ဆုံးဖြေရှင်းနိုင်ရေးမှာကဏ္ဍတစ်ခုအဖြစ်ပါဝင်တာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက် UNIC ဆရာကတင်သွင်းလာတဲ့အမည်စင်းကိုအမေရိကန်ပြည်ထောင်စုကထည့်သွင်းစဉ်းစားပေးသွားမှာဖြစ်တယ်လို့နိုင်ငံရေးဌာနကဒီဇင်ဘာလ23ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကြောင့်ဘေးဒုက္ခရောက်နေကြတဲ့ရိုဟင်ဂျာတွေကိုအမေရိကန်ပြည်ထောင်စုကကာလရှည်ကြာကူညီပံ့ပိုးပေးနေကြတာမှာမနက်ကငါဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်နဲ့ဒေါ်လာ 1.6 ဘီလီယံရှိသွားပြီလို့ပြောပါတယ်။လက်တလုံးအခြေခံလိုအပ်ချက်တွေအပြင်စီးပွားရေးရာလုံခြုံမှုရှိတဲ့ဒုက္ခသည်တွေအနေနဲ့အင်ရှင်နိုင်ငံမှာအသက်မွေးဝမ်းကြောင်းမှုအခွင့်အလမ်းတွေအပါအဝင်ပြင်ကြားတင်ကြားနိုင်ရေးကိစ္စတွေလည်းအမေရိကန်ကကူညီပေးနေကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်လူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ပြမှုကျွလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်ရေးအတွက်လည်းအမေရိကန်ပြည်ထောင်စုကဆောင်ရွက်နေကြောင်းနိုင်ငံရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။စစ်တောင်အာရှအသင်းအာဆီယံနဲ့ EU ဥရောပသမဂ္ဂတို့ရဲ့ပထမအဦးဆုံးထိပ်သီးအစည်းအဝေးကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီကနေ့ဗုဒ္ဓဟူးနေ့မှာစတင်ကျင်းပနေပါတယ်။ဒေသနှစ်ခုကြားပုံမနဲ့ဆိုင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပုံမခိုင်မာတဲ့ဆက်ဆံရေးအတွက်ဆွေးနွေးကြတဲ့အပြင်ရုရှားနိုင်ငံနဲ့ပတ်သက်လို့လည်းဆွေးနွေးနေကြပါတယ်။ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တဲ့ပေါ်အားလုံးတညီတညွတ်ထဲဝေဖန်ကြဖို့ EU ဘက်ကခိုင်ခိုင်မာမာပြောဆိုနေပါတယ်။ EU ASEAN ပထမဆုံးထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီခေါင်းဆောင်တွေကိုဖိတ်ကြားခြင်းမရှိတဲ့အတွက် ASEAN 6နိုင်ငံနဲ့ EU 28နိုင်ငံကခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ကုန်သွယ်ရေးသဘာဝပတ်ဝန်းကျင်အရေး Digital အသွင်ကူးပြောင်းရေးနဲ့ကျမရဲ့ကိစ္စတွေအပါအဝင်အနာဂတ်ပူပေါင်းဆောင်ရွက်ရေးအတွက်ခေါင်းဆောင်တွေဆွေးနွေးကြပါတယ်။အာရှနဲ့ဥရောပဒေသနှစ်ခုကြားလေကြောင်းလိုင်းတွေတိုးချဲ့ပြန်တန်းနိုင်ရေးသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။ EU အနေနဲ့အာဆီယံအတွင်းပြန်ပြည့်မြဲစွမ်းအင်နဲ့ဆင်ဆက်မပြတ်လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေအပါအဝင်ကဏ္ဍတချို့မှာယင်းနှိမ့်မြုပ်နှံမှုတွေကို2028ခုနှစ်အထိအမေရိကန်ဒေါ်လာ 10.6 ဘီလီယံဘိုအထိယင်းနှိမ့်မြုပ်နှံသွားမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဦးစလာဗွန်ဒါလီယန်ကပြောဆိုခဲ့ပါတယ်။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1953ညာလိုင်းတိုမီတာ25 kHz 1783ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ခါနေပုတ်ထုံးနေညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်ပြည်ထောင်စုမှလင်တမူကွဲဘဝကိုနေထိုင်ကြသူများလူမျိုးကွဲလက်ထပ်ထိမ်းများခွင့်ကိုကာကွယ်တဲ့သမိုင်းဝင်ဥပဒေကိုသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှလက်မှတ်ရေးထိုးလိုက်ပါတယ
် Today I sign the Respect for Marriage Act into law
တန်းတူညီမျှရေးလွတ်လပ်ခွင့်နဲ့တရားမျှတမှုအတွေ့အရေးကြီးတဲ့ခြေရန်တွေကိုအမေရိကန်ပြည်ထောင်စုကရှေ့ဆက်လှုပ်ဆောင်နေပါတယ်လူတချို့အတွက်တင်တာမဟုတ်ပဲအလုံးအတွက်လှုပ်ဆောင်နေပါတယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်လူမှုကျင့်ဝတ်ဂုဏ်သိက္ခာနဲ့ချစ်ချင်းတရားကိုအတိမပြုဂုဏ်ပြုကာကွယ်တဲ့နိုင်ငံတစ်ခုအနေနဲ့အခုလိုလှုပ်ဆောင်တာလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်အင်္ဂါနေ့ကသမ္မတဂျိုးဘိုင်ဒန်အတည်ပြုလိုက်တဲ့ဥပဒေဟာလက်ထပ်တယ်ဆိုတာအမျိုးသားနဲ့အမျိုးသမီးကြားမှသာဖြစ်တယ်လို့1996ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေသတ်မှတ်ချက်ကိုပြင်ဆင်လိုက်တာဖြစ်ပါတယ်ဥပဒေပြင်ဆင်ချက်အရတခြားပြည်နယ်တွေမှာလိင်တူချင်းလက်ထပ်ခဲ့သူတွေလူမျိုးကွဲနဲ့လက်ထပ်ခဲ့သူတွေကိုပြည်နယ်အစိုးရတွေအနေနဲ့အတိအမှတ်ပြုကြရမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုလက်ထပ်တာမျိုးကိုတားမြစ်တဲ့ဥပဒေတွေကိုပြည်နယ်တစ်ခုချင်းလိုက်ပြဋ္ဌာန်းမယ်ဆိုရင်တော့ဒီဥပဒေကတားဆီးလို့မရပါဘူး။အမေရိကန်ပြည်ထောင်စုမှာလိင်တူချင်းလက်ထပ်ခွင့်ကို2015ခုနှစ်မှာတရားရုံးချုပ်ကအတိအမှတ်ပြုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇွန်လကပြည်ထောင်စုအဆင့်အတိပြုထားတဲ့သတိသားဖျက်ချခွင့်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်တာကြောင့်လင်တူချင်းလက်ထပ်ခွင့်နဲ့တခြားအခွင့်အရေးတွေပြန်ပြီးပြေပင်ခံရမလားဆိုပြီးစိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါတယ်။2022ခုနှစ်မေလမှာကောက်ယူခဲ့တဲ့ Gallup စစ်တမ်းအရအမေရိကန်နေရဲ့87ရာခိုင်နှုန်းကလင်တူထိမ်းမြားလက်ထပ်ခွင့်ကိုထောက်ခံကြပြီး1996ခုနှစ်မှာပထမဆုံးကောက်ယူခဲ့တဲ့စစ်တမ်းမှာတော့28ရာခိုင်နှုန်းကပဲထောက်ခံခဲ့ကြတာတွေ့ရပါတယ်ခင်ဗျာ
။ရုရှားစစ်တပ်အတွက်အမေရိကန်ရဲ့အရေးပါတဲ့နည်းပညာတချို့နဲ့စစ်လက်နဲ့ပစ္စည်းတချို့ကိုတရားမဝင်ရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ အမေရိကန်2ဦးနဲ့ရုရှား5ဦးကိုအမေရိကန်အစိုးရရှိနေတွေကတရားဆက်ဆုလိုက်ပါတယ်။တရားဆက်ဆုခံရသူ900လုံးဟာရုရှားထောင်လိုင်းရေးဌာန FSB ရဲ့ညွှန်ကြားချက်အောက်မှာလက်ပတ်နေတဲ့မော်စကိုအခြေစိုက်ဆက်မှုနဲ့ပစ္စည်းကိရိယာထုတ်လုပ်ရေးကုမ္ပဏီနှစ်ခုနဲ့ဆက်ဆံနေသူတွေဖြစ်ကြပါတယ်။ယူကရိန်းကိုရုရှားဝင်တိုက်ပြီးနောက်အဲ့ဒီကုမ္ပဏီနှစ်ခုဖြစ်တဲ့ Sania Engineering နဲ့ Sartel LNC တို့ကိုအမေရိကန်ဘဏ္ဍာရေးနဲ့စီးပွားကူတန်းရောင်းဝယ်ရေးဌာနကအရေးယူတံခတ်ထားပါတယ်။ဒီရုရှားဆက်မှုလက်မှုကုမ္ပဏီနှစ်ခုဟာရုရှားစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေကိုထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေဖြစ်ပါတယ်။တရားစွပ်စွခံရတဲ့အမေရိကန်နိုင်ငံသားနှစ်ခုဖြစ်တဲ့ New Hampshire ပြည်နယ်က LSC Bremen နဲ့ New Jersey ပြည်နယ်က Verdi Yarmolenko တို့ကိုအင်္ဂါနေ့ကဖမ်းဆီးခဲ့တယ်လို့တရားရေးဌာနကပြောပါတယ်။ Estonia နိုင်ငံမှာနေတဲ့ FSB အရာရှိဖြစ်တယ်လို့မသိငါသူ Verdi Nako ကိုနာရှန်ကိုကိုလည်းအမေရိကန်ရဲ့တောင်းဆိုအကြေအရအက်စတိုးနီးယားအာဏာပိုင်ကပြီးခဲ့တဲ့သတင်းပတ်တမ်းမှာဖမ်းဆီးခဲ့ပြီးသူ့ကိုအမေရိကန်ကိုလွှဲပြောင်းပေးမယ်လို့ဆိုပါရယ်လောလောဆယ်3ဦးကိုဖမ်းမိထားကြောင်းနဲ့ရုရှားစစ်ပွဲကိုထောက်ခံအားပေးသူတွေကိုအမေရိကန်တရားရေးဌာနနဲ့နိုင်ငံတကာမှာအမေရိကန်လုံးဝတီးခတ်မှာမဟုတ်ဘူးလို့အမေရိကန်ရှေ့နေချုပ်မာရစ်ဂါလန်ကကြေညာချက်မှာပြောဆိုထားပါရယ်ကျန်ရုရှားနိုင်ငံသား4ဦးကတော့လွတ်ပြောင်းနေစေဖြစ်ပါရယ်
ရုရှားကအီရန်လို့ဒရုန်းယာဉ်နဲ့ယူကရိန်းမြို့တော် KF ကိုဒီကနေ့ဗုံးတုံးနဲ့အစောပိုင်းမှာတိုက်ခိုက်ခဲ့တဲ့အတွက်အစိုးရအဆောက်အုံနှစ်ခုပျက်စီးသွားတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ KF မြို့လယ်မှာရှိတဲ့ Shevchenkivsky ဒေသမှာပောက်ကွဲမှုတွေဖြစ်ပေါ်ခဲ့ကြောင်းမြို့တော်ဝန် Vitali Klitschko ကပြောပါတယ်။အဲ့ဒီပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူရှိမရှိဆိုတာတော့မသိရသေးပါဘူး။အီရန်လို့ Shahed အမျိုးသားဒရုန်းယာဉ်73ခုကိုသူတို့ဘက်ကပစ်ချနိုင်ခဲ့ကြောင်းယူကရိန်းကာကွယ်ရေးဌာနကပြောပါတယ်။ရုရှားကအလားတူဒရုန်းယာဉ်နဲ့အီရန်နိုင်ငံအတွင်းကတိကယူကရိန်းနိုင်ငံအတွင်းကမြို့အတော်များများကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာ TNN မြင်အရေးအခင်နှစ်ပတ်လည်အထိမ်းမှတ်လုပ်တာကိုတားမြစ်ခဲ့တဲ့ရဲတပ်ဖွဲ့ရဲ့ဆုံးဖြတ်ချက်ဟာမှားယွင်းတယ်လို့ဟောင်ကောင်ဘုဟုတရားရုံးကဗုဒ္ဓဟူးနေ့မှာဆုံးဖြတ်လိုက်ပါတယ်။အခုလိုဘုဟုတရားရုံးကဆုံးဖြတ်လိုက်တဲ့အတွက် TNN မြင်နှစ်ပတ်လည်နေ့နဲ့ပတ်သက်ပြီးဒီမိုကရေစီအရေးလှုပ်ရှားသူအမျိုးသမီးချိုအောင်တန်အပေါ်အပြစ်ဒဏ်ချမှတ်ထားတဲ့စီရင်ချက်ဟာပြတ်ပြတ်သွားပါတယ်။အသက်38နှစ်အရွယ်ရှိနေတဲ့ဦးလည်းဖြစ်ဟောင်ကောင်ရဲ့ထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူတဦးလည်းဖြစ်တဲ့ချောင်ဟာ TNN မြင်အရေးနှစ်ပတ်လည်နေ့မှာဖျောင်းနိုင်မေထူပင်တည်ဆုံးသူတွေအတွက်ဆူတောင်းကြဖို့နဲ့တရားမျှတရေးအတွက်တောင်းဆိုကြဖို့ရည်သားခဲ့တဲ့အတွက်သူ့ကိုပြီးခဲ့တဲ့ January လတဲ့နောက်ကထောင်ဒဏ်တစ်နှစ်နဲ့3လချမှတ်ခဲ့ပါတယ
်ဒီဇင်ဘာလ14ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဇော်မိုးကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့သခိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာမြမစစ်ကောင်စီတပ်ရဲ့အနေမြေရှင်းလင်းမှုတွေအတွင်းကျေးရွာတွေမိရှို့ခံရတဲ့စစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။သခိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာနယ်မြေရှင်းလင်းရေးလုပ်နေတဲ့မြမစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ရက်ဇက်တိုက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းမှာတော့ကျေးရွာ၃ရွာကအရက်သားနေအိမ်တွေမိရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုဥတီမောင်တန်းကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာနေမြင့်ရှင်းလင်းဖို့ဝင်ရောက်လာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ဒီဇင်ဘာလ12ရက်နဲ့13ရက်နှစ်ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။မြန်မာစစ်တပ်ဟာနေမြင့်ရှင်းလင်းရေးလုပ်ဖို့ဒီဇင်ဘာ10ရက်ကလေးကမြောင်နယ်ထဲကကျေးရွာတွေကိုဝင်ရောက်လာတာဖြစ်ပြီးကျေးရွာနေအိမ်တွေကိုမိရှို့ခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။ပြင်းထန်တာကတော့ဆက်နေတဲ့ပြင်းထန်ဖြစ်တော့တိုက်ပွဲရော။သူတို့ကဒီညောင်ထဲကဖားတော့ရောမိရှို့ပြီးတော့တော့မိရှို့ပြီးတော့ပြန်ထွက်မှာကျွန်တော်တို့ကဒေသခံတွေဒေသခံကိုတရင်တစ်ဖွဲ့နဲ့ကျွန်တော်တို့ဟိုက6နောက်တိုက်ခိုက်တယ်ပေါ့နော်။ဒီနေ့ကတိုက်ပွဲဖြစ်တာမရှိဘူးကြ။ဟိုမိုင်းဆွဲတိုက်ခိုက်တာရောရှိကြ
။ဒီစမ73ရက်နေ့ကကရုကုန်းကျေးရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွေဖြစ်ပွားပြီးနောက်ကရုတ်ကုန်းကြောက်ဖူးကုန်းလေတင်ဦးစတဲ့ကျေးရွာ၃ရွာကနေအိမ်တွေကိုလည်းမိရှုခံခဲ့ရတယ်လို့ဒေသခံတူကပြောပါတယ
်။အဲမနေ့ကလည်းရှုတယ်ဗျာမနေ့ကတော့ရွာ၃ရွာရှုတာပေါ့နော်။ကျွန်တော်တို့ကရုတ်ကုန်းလို့ကြောက်ဖူးကုန်းလို့လေတင်ဦးလို့လေကျွန်တော်တို့ရှုမခံတဲ့ရွာလေးတွေဆိုအဲ့လိုပဲရှောင်းနေကြတော့ဗျာအခုလောလောဆယ်တော့နော်။ဒါရင်တော့ရင်းလေးတွေတော့ကျွန်တော်တို့ကျေးရွာတွေပေါ့ဗျာရှုမခံတဲ့ရွာလေးတွေအတူခံပြီးတော့အခုလောလောဆယ်တော့အတိုင်းကျေးနေတယ်ဗျာ။ကျွန်တော်တို့လည်းကောင်းကောင်းခံနေရတာပဲ။
မြောင်မြို့နယ်အတွင်းအခုဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့မြမစစ်ကောင်စီဘက်ကတစုံတရာထောက်ပြန်ပြောဆိုတာမရှိသလိုစစ်ကောင်စီပြောခွင့်ရသူကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလကလည်းမြောင်မြို့နယ်ထဲကိုမြမစစ်တပ်ကနေမြေရှင်းလင်းရေးလုပ်ခဲ့ရမှာ ji yo se yo ga ne ya de chi pi mi shu khan ga ya de lo thong ne chi de de da gan nue o me aim me phit kha ya ba de sa gan dai twin ji yo ne aim twin mi long na ne pat de lo de da gan nue ga do ne aim twin mi shu ra ha myama sit tat phit de lo pyo pi sit kaun si bet ga do pdf ne kia yi le na kai tat phwe twin mi shu ra lo pyo so tou pyan le shi ba de
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်တွေကဒီနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမှာခြေရွာတွေမီးရှို့ခံရတဲ့အခြေအနေဥတီမောင်တန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေထဲမှာကောလင်းမှာရွာခနရာမီးရှို့ခံရပြီးတော့အလောင်း၅လောင်းတွေ့ရှိတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမ ဦးရဲ့အယုတ်အလောင်းတွေကိုလည်းတွေးကြရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်အနေနဲ့ရှင်းလင်းရေးလုပ်ခဲ့တဲ့စကိုင်းတိုင်းကောလင်းမြို့နယ်တွေကမိရှုဖျက်ဆီးခံရတဲ့နောက်ဆုံးရအခြေအနေတွေသတင်းပေးပို့ထားတာကိုမတ်စုမြတ်မုံကတင်ပြပေးပါမယ်ရှင်
။ကောလင်းမြို့နယ်အတွင်းကရေးရွာတွေကိုမြန်မာစစ်တပ်ကအခုရက်ပိုင်းတွင်နေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်တော်တော်များများဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါရတယ်။ဒီဇင်ဘာလ12ရက်နေ့ကကောလင်းမြို့နယ်ကြောက်ပြင်သာတိုက်နယ်အတွင်းကရေးရွာ9ရွာမိချိုခံခဲ့ရတယ်လို့73ရက်နေ့တုန်းကလည်းနောက်ထပ်2ရွာမိထပ်ရှို့ခံခဲ့ရတယ်လို့ကောလင်းမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းနဲ့ပြန်ကြားရေးတာဝန်ခံကိုတောင်းမီက VOA ကိုခုလိုပြောပါတယ်
။ခေါင်းရွာရှိမှာဗျ။72ရက်နေ့တုန်းကကုကုကုန်းပါမယ်ပြည်ပင်ကြောင်းညောင်ကုန်းရှော်ဘူးကုန်းစီးဘူးကုန်း73ရက်နေ့ကထီးကျင်းဘက်ကဆင်းလာတဲ့ကိုရဲမင်းဝတောင်ယူအောက်နားလေးကဒိုးပြီဆိုတဲ့ယူအောင်ဆင်းနေရင်းနေမနဲ့9နာရီထက်ရှိ ው လေ။အဲ့ဒါတော့ကျွန်တော်ထီးကျင်းကနေပြီးတော့ဆင်းလာတဲ့စက္ကစစ်ချောင်းဟိုကောင်ကတော့ကျွန်တော်ကိုးတောင်ဘိုးမာကခမာယာ369နဲ့36တက်ထိုင်တာပြချက်သင်းမှာ363ထိုင်တာအဲ့ဒီတက်ရင်3ခုကခုကျွန်တော်ပြောတဲ့ယူအားလေးအကုန်လိုက်မီးရှို့တာပဲ။ပင်ကြီးကရွာကြီးတာဆိုလို့ကုကုကုံတရွာတော့ကြီးတယ်ဗျကုကုကုံက89အိမ်ပြည်ပင်ကြောင်က39ညောင်ကုံက29ရှော်ဘူးကုံက24အိမ်ရီးဘူးကုံလည်း24အိမ်တို့တို့ညောင်ကုံကကျတော့အဲ့ရသွားပြီးတော့တည်င်းယူလို့မရတယ်ညောင်ကုံကကျတော့ကုဟိုဟာနဲ့ကတ်နေတာအဲကုတော်မူအထိုင်ချတဲ့စခန်းနဲ့ကတ်နေတယ
်ချေးရွာတွေကစုစုပေါင်းအင်ဂျီ250ဝန်းကျင်လောက်မီးလောင်ကျွမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေပင်ပင်ချောင်ရွာကနေထွက်သွားချိန်မှာဒေသခံ5ဦးရဲ့အလောင်းတွေကိုတွေ့ရတယ်လို့လည်းကိုထောင်းကြီးကပြောပြပါတယ် VOA ကရရှိတဲ့ရုပ်အလောင်းထပ်ပုံတွေမှာတော့ဥကောင်းတွေကိုတနက်နဲ့ပြစ်ခတ်ထားတာတွေ့ရပါတယ်ဒါပေမဲ့ဒီထပ်ပုံတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့ယူလို့မရသေးပါဘူးကောလင်းမြို့နယ် PDF ပြန်ကြားရေးတာဝန်ခံကတော့ရုပ်အလောင်းတွေနဲ့ကျွေးပါတဲ့ပျောက်ဆုံးနေသူစီးရင်ကိုတိုက်ကြည့်စစ်ဆေးခဲ့တယ်လို့ပြောပါတယ်
ပြပင်ကြောင်ရွာတဲ့ကိုစက်ခါတွေတက်သွားတဲ့ခါကျတော့ရှင်းလင်းရေးဝင်တဲ့ခါကျတော့ရွာလောင်းရွာထဲမှာငါးလောင်းမိချူထားတာတွေ့ရတာဟုတ်ကဲ့ကသူ့မိသားစုဝင်နေတဲ့တွေ့တဲ့ခါကျတော့အဲ့ဒီဘယ်သူပျောက်ဆုံးတဲ့လူတွေနဲ့အလောင်းဖြစ်နေနေရှိတဲ့လူတွေပျောက်ဆုံးတဲ့လူတွေစီးရင်တွေ့ကြည့်တဲ့ကောက်ကြည့်တဲ့ခါကျတော့ငါးယောက်တွေ့ရတာပြောဦးသိအောင်ရင်ဦးအဲမောင်ရင်ပြီးတော့နိုင်ဝင်းထွန်းရင်ကမင်းစုဦးမြင့်စုအဲ့လူတွေပျောက်ဆုံးနေတာနဲ့အဲ့လောင်းငါးလောင်းတွေ့ရတယ်တိုက်ဆိုင်ပြီးတော့သူတို့ဖြစ်နိုင်တယ်ဆိုမှတောက်ချစ်ချရတော့ဒေသခံတွေပဲကြရွာထဲမှာနေတဲ့ရွာသားတွေပဲတက်တည်လဲကြည့်ပါငယ်တဲ့လူဆိုလို့နှစ်ယောက်ပဲပါတာ50 40ကျော် 50 ဝန်းကျင်ကိုက3ယောက်ပါတယ်ကြအဲ့နည်းနည်းငယ်တဲ့လူဆို30ကျော် 20ကျော်2ယောက်ပဲပါတယ်
စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကောလင်းမြို့နယ်အတွင်းကချေးရွာသားတွေဟာစိုးရိမ်တကြီးတိတ်ဆောင်ထွက်ပြေးကြရတယ်လို့လည်းကိုတောင်းကြီးကပြောပြပါဗျာ
အိမ်လေးမှာကြံနေခဲ့တယ်ဆိုရင်ကလေးတွေလည်းမရှောင်ဘူးအရင်တော့ကလည်းဆယ်ဆယ်နဲ့73နဲ့ခုနှစ်တန်းချက်တန်းကလေးတွေပါမှကြံတတ်တတ်တာအဖိုးကြီးခွားကြီးတွေရောမရှောင်တော့ဘူးသူတို့လာလို့ရှိရင်အကုန်ရှောင်ရင်ရှောင်မရှောင်ဘူးနည်းနည်းဟိုအိတ်ကျော်လို့ပဲကြံခဲ့ကြံခဲ့တခြားတနေရာကနေမှကိုရွာဝင်လို့ဝင်မှမသိပဲကြံခဲ့တဲ့အခါဝင်ပြီးဝင်လိုက်တဲ့အခါမျိုးတွေ့လို့ရှိရင်လည်းတတ်တတ်တာပဲအဲ့ဘက်ကတော့မရှောင်တော့ဘူးတော့ဘုံပြီးရင်ပြီးပဲစားရတယ်တင်းနှားထောင်ပြီးတော့
စစ်ကောင်စီကတော့ကောလင်းမြို့အခြေအနေနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရသူကိုလည်းဆက်သွယ်လို့မရခဲ့ပါဘူး calling you near Dream Ma, Sibi Dokade, down at Chichini, Ludita Gane, Sibi Shamigo, Kunine, the Riga Piovare, calling you near Shiba Chama Suye, Sibi Dokade, Yedraha, don't down to allow Shini Biro, Mama Sidaya, Nemi Shinli, Sajano, Yachini, or Moody B, Pilua, Shandini, Jayare, Lupiovare. Sidaya, Nemi Shinli, Tosin, Diberi Jow. The guy died dream ma, O in Songhua, Tabini Jayare, Doka de Yi Duaha, the need had the neighbor Dula Nivare, Yidugaway, Jab, BDF Riha, Eddie Darigo, a cheese side bureau, a jump head long and lonely there, so be Sigamfi Bagaro, Suswevare. Kia in a BDF Riha, Jivani in Rigo, Mishure, Lule, Dampian Suswera Mushivare. The guy died dream ma. Anna de Sigansigo, Sanjane, Jivari, Sidalu, Sigansigo, Lulare, Jiva, the Chole, Shini Biro, Eri Jivari go, Sigansiga, Pidu Sipine, Lented Dessin, Pira Rile, Shigevare.
Tagaro's kind, I call him Munerema, Mamma Sigansi, that name is Shinley, located at Che, Jiva, Konea, Mila, Jungle Biro, Dida can Pidu, Nau Ye, Jo Langu, Drigger at Cheney, Masumiamu, Biobi, get up, Chaparishi, Sabiro, Yakai Binerega, Muslim Dokaderi, Sana Yakap, Yalani, at Cheney, Dringo, Din Sabi Jamare. ยะไคเมียวป้ายกามุสลิมดุขะเดสแกนนี่มาซ้อนเนยยิกขาเป็ดละปิ๊ดอมะลงล่างมูริဖြစ်နေတာจ้ําမာရေးစောင့်ရှောက်မှုမရတာလို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လူဦးရေတပေါင်းကျော်လောက်နေထိုင်နေပေါတော်မြို့နယ်ငှက်ချောင်းမုစလင်ဒုခဒေစခန်းမှာဆိုရင်လဲနာမကျန်းသူအများပြားဟာစေကူတာကွေမရဖြစ်နေကြတယ်လို့စခန်းတာဝန်ခံကပြောပြပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်
ยะไคบีเนี่ยเหมียวป้ายกามุสลิมดุขะเดสแกนတွေမှာစာနယ်ရိတ်ခါပြက်လက်မှုတွေရှိလာနေတယ်လို့ဒုခဒေစကန်တာဝန်ရှိသူတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်ထဲမှာတကြောပြန်တိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းပြည်တွင်းပြည်ပကအကူအညီပေးနေတဲ့အဖွဲ့တွေပေါ်စစ်ကောင်စီကကမ်းတက်မှုတွေချမှတ်နေရကြောင်းလာရောက်ကူညီပေးနေတဲ့အဖွဲ့စည်းတွေလည်းမရှိဘူးဖြစ်နေပါတယ်
စစ်တွေမြို့နယ်အတွင်းကတက်ခဲ့ပြင်မွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လဲစားနေရိတ်ခါလုံလောက်မှုမရှိတာကြောင့်ကလေးတွေအစာအာဟာရချို့တက်နေတယ်လို့စခန်းတာဝန်ရှိသူတို့ဖြစ်တဲ့ဦးမောင်လေးကပြောပါတယ်ကျွန်တော်တို့ဒီတက်ခဲ့ပြင်စခန်းတခြားစခန်းမှာစားဝင်နေတဲ့တော့ရက်ခါပဲရတတ်လာပဲဆိုရကူရက်ခါပြည်တာလဲတွင်ပြည်တယ်ဆိုတော့အစံကြီးတဲ့တားတက်တဲ့ကိုင်းညောင်းတက်တဲ့ဆိုတော့တို့ကပြည်
ောအဲ့ဒါနဲ့လုံလောက်မှမရှိသလိုတေးတေးရေးတေးတေးကလေးတွေတက်မှာလဲရှူးတင်းနေတာတော့ပူဆူရတယ
်အဲ့ဒီစကန်မှာလူကြီးထောင်နဲ့ချီရှိနေပြီးကမ္ဘာစားနေရိတ်ခအဖွဲ WFP ကလူတဦးကိုတလအတွက်ငွေ19000ထောက်ပံ့ပေးနေပြီမဲ့ကုန်စင်းလုံးတွေအစမတန်မြင့်တက်နေတယ်လို့တခြားအဖွဲ့တွေလည်းလာရောက်ထောက်ပံ့တာမရှိတာကြောင့်အခုလိုစားဝတ်နေရေးအခက်ကြုံနေရတာဖြစ်တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ဒါအပြင်ပေါက်တော်မျိုးနယ်ကငှက်ချောင်းမှုစလင်ဒုက္ခသည်စခန်းမှာဆိုရင်လေစားနေရိတ်ခါလာရောက်ထောက်ပံ့သူတွေနဲ့စေကူတာရေးအဖွဲ့တွေကိုစစ်ကောင်စီကကန့်သက်ထားတာကြောင့်ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ငှက်ချောင်းမှုစလင်ဒုက္ခသည်စခန်းတာဝန်ခံဦးရွှေလာကပြောပါတယ
်ကျွန်တော်တို့တခြားကန်တာကကျွန်တော်တို့ကကျန်းမာရေးကန်တာကလုံးဝတန်ပြန်မှုမရှိပါဘူးဒီမှာအရင်လိုဆိုရင် MSF ကလာပြီးစေကူတာမှုလုပ်တယ်ကျန်းမာရေးကန်တာကိုသူတို့ကဥဆောင်ပြီးလုပ်တယ်အခုကျတော့တရားခွင့်မှုချက်မရဘူးဆိုတော့သူတို့ကသူတို့လည်းမလာနိုင်ပါဘူးအဲ့လိုကြပါတော့ကျန်းမာရေးကန်တာကတော့လုံးဝဆက်မပြေပါအခက်ကြီးရှိပါတယ်ကျွန်တော်တို့ဆက်ပြောင်းပါဒီမှာစီကန်လည်းမရှိပါဘူးစေကူလည်းမရှိပါဘူးဆိုတော့ဒီမှာအခက်ကြီးရှိပါတယ်
လူကြီးတပေါင်းကြလောင်နေထိုင်တဲ့အဲ့ဒီဒုက္ခသည်စခန်းမှာအရင်ကကုညီထောက်ပံ့ရေးအဖွဲ့တွေအများပြားရှိခဲ့ပြီးလက်ရှိမှာတော့ကမ္ဘာစားနေရေးကအဖွဲ့ WFP တဖွဲ့သာထောက်ပံ့နေတာပါဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့ WFP ရဲ့ထောက်ပံ့မှုတွေနဲ့စားဝတ်နေရေးကျန်းမာရေးအတွက်လုံလောက်မှုမရှိတာကြောင့်တခြားကုညီထောက်ပံ့ရေးအဖွဲ့တွေကိုတာဝန်ရှိသူတွေအနေနဲ့လွတ်လွတ်လပ်လပ်ကုညီထောက်ပံ့ခွင့်ပေးစေချင်တယ်လို့လည်းဦးရွှေလာကတောင်းဆိုပါတယ
်ကျွန်တော်တို့တောင်းခွင့်စံတာက MSF အဖွဲ့တွေကသူရကနေခွန်ဘူးရှာပြည်သူရှင်နဲ့နောက်ပြီး WFP ကိုလေးတရားဝင်သူတို့ကစာနယ်ရိတ်ခကိုဖန်ပြီးတော့ကျွန်တော်တို့ကတောင်းဆိုရှင်ပါတယ်ပူပြီးတော့နောက်ပြီးကျွန်တော်တို့ကဒီမှာ NGO အဖွဲ့ဖြစ်လို့ရှိတယ်အများဖြင့် NGO အဖွဲ့ဖြစ်လို့ရှိတယ်ကျွန်တော်တို့စက္ကန့်မှာထောက်ပံ့နေရတဲ့ NGO အဖွဲ့ဖြစ်တဲ့တခြားအဖွဲ့ဖြစ်လို့ရှိပါတယ်မြန်မာအဖွဲ့ဖြစ်လို့ရှိပါတယ်အဲ့ဒါအဖွဲ့မျိုးစုံတွေကိုကျွန်တော်တို့က
နေစီနေတိုင်းလိုမျိုးလိုလားရှင်ပါတောင်းဆုချင်ပါသူတို့ကဒီအစိုးရကမှုချက်မရလို့ကိုယ်စီတကူမှမလာနိုင်ဘူးလို့အဲ့လိုပြောကြတယ
်ရခိုင်ပြည်နယ်တွင်မွတ်စလင်ဒုက္ခသည်စခန်းနေမှာရှိတဲ့ဒုက္ခသည်အများစုဟာနိုင်ငံသားစီစီရေးကက်မရှိတာကြောင့်စခန်းကနေပြင်ပထွက်ဖို့ခက်ခဲတယ်လို့ခရီးသွားလာခွင့်တွေပါပိတ်ပင်ခံနေရတာပါစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့နောက်ပိုင်းမှာရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာခီးသွားလာခဲ့တဲ့အထောက်အပံ့ကူညီခွင့်တွေကန့်သက်ပိတ်ပင်ခံခဲ့ရပါတယ်စစ်ကောင်စီရဲ့ပိတ်ပင်ကန့်သက်ချက်တွေကြောင့်ရှိပြီးသားရခိုင်မြောက်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအပါအဝင်ဒေသခံတွေဟာစားဖို့နေရေးပိုခက်ခဲလာခဲ့ပါတယ်လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအတွက်နားလည်မှုနဲ့အပြည့်ရထားပေမဲ့ရခိုင်မြောက်ပိုင်းမှာကူညီထောက်ပံ့သူတွေအနေနဲ့အခက်ကြုံနေရဆဲဖြစ်တယ်လို့ကူညီထောက်ပံ့ရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေထဲမှာအခက်အခဲတွေကြုံနေရတဲ့အခြေအနေကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံတဝန်းကသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဆက်ပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာကျင်းပနေတဲ့အမေရိကန်အာဖရိကနိုင်ငံများညီလာခံအကြောင်းသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုနဲ့အာဖရိကနိုင်ငံများညီလာခံကိုအမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC မှာပြီးခဲ့တဲ့အင်ကာနေကစပြီးတော့ကျင်းပနေပါတယ်ရာသီဥတုပြောင်းလဲမှုတွေမှာလိုက်လျောညီထွေဖြစ်ရေးအတွက်စွမ်းရင်ပြောင်းလဲသုံးဆွဲဖို့နဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းတွေအတွက်အဓိကဆွေးနွေးနေကြတာပါ။နောက်အာဖရိကလူငယ်တွေရဲ့အရေးရွှေပြောင်းအခြေချသူတွေရဲ့အခန်းကဏ္ဍကိုလည်းအထူးဖိုရမ်တစ်ခုအနေနဲ့ဆွေးနွေးခဲ့ကြပါတယ်။မာရီယာမာဒီယာလိုကအဲ့ဒီညီလာခံကနေသတင်းပေးပို့ထားတာကိုကိုငြိမ်းချမ်းကတင်ပြပေးထားပါတယ
်။သမရကနေနိုင်ငံသားရေးဝန်ကြီးတွေဝန်ကြီးချုပ်တွေအာဖရိကန်သမဂ္ဂခေါင်းဆောင်တွေအပါအဝင်ခေါင်းဆောင်အယောက်50လောက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖိတ်ကြားခဲ့တာပါအာဖရိကန်နဲ့ရွှေပြောင်းအခြေချသူလူငယ်ခေါင်းဆောင်ဖိုရမ်ဆွေးနွေးပွဲညီလာခံအဖွဲ့မှာအမေရိကန်ဒုသမ္မတကမလာဟဲရစ်ကမိန့်ခွန်းပြောခဲ့ပါတယ
် I strongly believe that the creativity and ingenuity
အာဖရိကလူငယ်ခေါင်းဆောင်တွေရဲ့ဖန်တီးမှုနဲ့စိတ်ကူးတွေဟာကမ္ဘာအနာဂတ်ကိုပုံဖော်မယ်လို့ကျွန်မလေးလေးနဲ့ယုံကြည်ပါတယ်သူတို့ရဲ့အကြံဉာဏ်တွေတီထွင်ဖန်တီးမှုတွေလှုပ်ရှားမှုတွေဟာကမ္ဘာကြီးတစ်ခုလုံးအတွက်အကျိုးရှိစေမှာအမှန်ပါပဲ။ American ပြည်ထောင်စုရဲ့ Biden Harris အစိုးရဟာသင်တို့နဲ့အတူအမြဲရှိနေမှာဖြစ်ပြီးတော့လူငယ်တွေရဲ့စိတ်အားထက်သန်မှုစိတ်ကူးလေးတွေဟာကျမတို့အားလုံးတိုးတက်ဖို့အတွက်ခွန်အားတွေဖြစ်စေပါတယ်ရှင်
။ Biden အစိုးရအနေနဲ့လည်းလူငယ် African ခေါင်းဆောင်များအစီအစဉ်ကိုတိုးချဲ့ဖို့ American Dollar တန်းတရာရင်းနှီးမြှုပ်နှံမယ်လို့ကြေညာခဲ့ပြီး American ပို့ကုန်သွင်းကုန်ဘဏ်ဟာအာဖရိကမှာအမေရိကန်ဒေါ်လာတန်းတစ်ထောင်ဘူစီးပွားရေးအရငွေကြေးရင်းနှီးမြှုပ်နှံဖို့အတွက်နားလည်မှုစာကြွန်လာတွေရေးထိုးနိုင်ခဲ့ပါတယ်။အဲဒီနောက်မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီဝန်ကြီးဆမန်သာပါဝါတို့ဟာဆွေးနွေးပွဲဖိုရမ်တစ်ခုကိုတက်ရောက်ပြီးငြိမ်းချမ်းရေးလုံခြုံရေးနဲ့အုပ်ချုပ်ရေးကိစ္စတွေကိုမူဆာဖာကီမဟာမက်အာဖရိကန်သမဂ္ဂဥက္ကဋ္ဌနီဂျယ်မိုဇမ်ဘစ်နဲ့ဆိုမာလီယာသမ္မတတွေနဲ့အတူဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က
There's no one model.
အဖွဲ့အစည်းတွေခိုင်မာအားကောင်းဖို့တည်ဆောက်တဲ့နည်းလမ်းတစ်ခုတည်းရှိတာမဟုတ်ပါဘူး။ကျွန်တော်တို့တယောက်နဲ့တယောက်အသိပေးကြပါမယ်။ဒေသအခြေအနေဒေသခံတွေရဲ့လိုအပ်ချက်တွေကိုအသိပေးကြပြီးတော့အမေရိကန်ပြည်ထောင်စုရဲ့အမြင်နဲ့ဆိုရင်ဒါဟာတခြားသူတွေနဲ့ပြန်ဆိုင်ဖို့လည်းမဟုတ်ပါဘူး။နောက်ပြီးတော့ကျွန်တော်တို့ရဲ့မိတ်ဆွေတွေတငယ်ချင်းတွေကိုလည်းရွေးချယ်ရမယ်လို့ပြောနေတာမဟုတ်ပါဘူးအခုကိစ္စကရိုးရိုးသက်သက်ရွေးချယ်စရာကိုပေးနေတာပါတကယ်မိတ်ဆွေဖြစ်ဖို့အခွင့်အရေးပေးနေတာဖြစ်ပြီးအတူတကွထိတ်ဆုံးကိုရောက်ဖို့တိဆောက်သွားကြမယ်လို့မျှော်လင့်ပြီးအောက်ဆုံးကိုရောက်ဖို့ပြိုင်တာမျိုးမဖြစ်ဖို့လည်းမျှော်လင့်ပါတယ
်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလည
်း We want to understand what's really important to you
ဘယ်လိုကိစ္စတွေကခင်ဗျားတို့အတွက်အရေးကြီးတယ်ဆိုတာကျွန်တော်တို့နားလည်သဘောပေါက်ချင်ပါတယ်ဒီလိုဆက်ပြောရရင်ခင်ဗျားတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေတိုးတက်ဖွံ့ဖြိုးစေတဲ့လုပ်ရမျိုးကျွန်တော်တို့သေချာဖို့လုပ်ချင်ပါတယ်ခင်ဗျားတို့တို့ကြိုးရှိမယ်ထင်တဲ့လုံခြုံရေးပုံစံမျိုးရအောင်ကျွန်တော်တို့ကူညီချင်ပြီးတော့ဒေသရင်းတည်ငြိမ်ရေးကိုတိုးမြင့်တင်မဲ့ကိစ္စတွေကိုလုပ်ချင်ပါတယ
်အမေရိကန်ဟာနီဂျယ်မိုဇမ်ဘစ်ဆိုမာလီယာနဲ့ချက်လိုနိုင်ငံတွေကိုကူညီထောက်ပံ့နေတယ်လို့အာဖရိကန်သမဂ္ဂကော်မရှင်ဥက္ကဋ္ဌမူဆာဖာကီမဟာမက်ကပြောပါတယ်ဒါပေမဲ့လည်းအာဖရိကန်စစ်တပ်တွေဟာလည်းနဲ့ကရိယာချိုးတဲ့နေစေပဲလို့မှတ်ချက်ပေးပါတယ
် No one is listening
ဒီလိုဒုက္ခတဲ့အာဖရိကကိုကြွေးတံတွေကိုဘယ်သူမှနားမထောင်ပေးပါဘူ
းနေဂျဲတမရမိုဟာမက်ဘန်ဇူယန်ကလည
်း To face this scourge we need to combine
ဒီလိုဒုက္ခကိုရင်ဆိုင်ဖို့လည်းပြင်ဆင်ထားပါတယ်ကျွန်တော်တို့အလုပ်တွေပေါင်းလို့ရမှာပါပထမတစ်ခုကဘာတွေပဲဖြစ်နေဖြစ်နေတိုးမြင့်သွားရမှာပါစင်ခေါ်မှုတွေရှိနေပေမဲ့လည်းဒီမိုကရေစီရေးတိုးမြင့်သွားရမယ်တရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးလေးစားမှုတွေကိုတိုးမြင့်သွားရမှာပါ
အမေရိကန်အာဖရိကန်ညီလာခံဒုတိယနေ့ဗုဒ္ဓဘူးနေ့မှာတော့နှစ်ဖက်ကုံသွယ်မှုတိုးမြင့်ရေးကမ္ဘာစီးပွားရေးမှာအာဖရိကရဲ့အခမ်းကဏ္ဍကိုတိုးတက်စေမယ့်ရင်းနှီးမြှုပ်နှံမှုတွေပူးပေါင်းလုပ်ဖို့နဲ့အဓိကကျတဲ့လုပ်ငန်းတွေမှာတိုးတက်စေဖို့ကိစ္စတွေကိုဆွေးနွေးကြမှာပါခင်ဗျာ
။မြို့တော်ဝါရှင်တန် DC မှာကျင်းပနေတဲ့အမေရိကန်ပြည်ထောင်စုနဲ့အာဖရိကနိုင်ငံများညီလာခံအကြောင်းသတင်းဆောင်ပါကိုကိုငိမ့်ညံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA အမေရိကန်အသံရဲ့ဗုဒ္ဓဘူးညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းညာရီဝက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/voaburmese ဖြစ်ပါတယ်
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တပ်ရဲ့2022ခုနှစ်ဒီဇင်ဘာလ14ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။တိုက်ရိုက်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်။အခုည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဥကြောဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားခံတာမတိုင်ခင်မှာတော့အရင်ဆုံးဒေါက်တာတန်းစော်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ကိုဗစ်နောက်ဆက်တွဲနှလုံးဝေဒနာရောဂါအကြောင်းကိုတင်ဆက်ပေးထားပါရယ်။ကမ္ဘာတစ်ဝက်လူသန်းနဲ့ချီပြီးတော့ကူးစက်ခြင်းခံနေကြရတဲ့ကိုဗစ် -19 ကပ်ရောဂါကူးစက်ခံရတဲ့ဆိုရင်နှလုံးရောဂါအခံရှိတဲ့သူတွေရောနှလုံးရောဂါအခံမရှိတဲ့သူတွေကိုပါနှလုံးနဲ့ပတ်သက်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားရစေပါတယ်။ဒီလိုမျိုးဆိုးကျိုးတွေခံစားရတဲ့ဆိုရင်ဘလို့မျိုးအချက်တွေကိုရှောင်ကျင်သင့်ပါသလဲ။ဘလို့အချက်တွေကိုလှုပ်ဆောင်သင့်ပါသလဲဆိုတော့ကျန်းမာရေးဆိုင်ရာအကြံပေးချက်တွေကိုစူးစီးပြီးဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတက်ဇော်တင်ဆက်ထားတာရှုစားနာဆင်ပါရှင်။
စတေမာလာမှာစတင်ခဲ့တဲ့ကိုဗစ်ပြင်းစမာလိုင်းဟာအခုဆိုရင်ကူးစက်မှုတွေတိတိတတ်တာယောနဲ့ကျဆင်းလာတာကိုတွေ့မြင်နေရပါတယ်။ဒီကိုဗစ်ပြင်းစမာလိုင်းဟာပြီးဆုံးသွားပြီလားဆိုတာနဲ့နောက်ထပ်အခုလိုမျိုးကိုဗစ်လိုင်းတွေထက်ရောက်လာဖို့ရှိနိုင်ပါသေးလားဆိုတာတွေကိုတမတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။အခုဆရာတို့နိုင်ငံမှာဆိုရင်ဒီ2022ခုနှစ်ဒီစတေမာလာစတဲ့ပြင်းစမာလိုင်းပေါ့နော်။ဒါဆိုလို့ရှိရင်အခုဆိုရင်ဖြစ်ပွားမှုနှုန်းရော့ကျပြီးတော့ဒါပြီးဆုံးလူနီးဖြစ်နေပြီပေါ့နော်။အခုချိန်ဆိုလို့ရှိရင်ကူးစက်မှုက10ခန်းလောက်ပဲရှိတော့တယ်။တော်တော်များများလည်းဒီ6လပိုင်း10လပိုင်းမှာဖြစ်ပြီးသွားပြီဖြစ်တဲ့အတွက်ကြောင့်မလို့ပြင်စမလိုင်းကပြီးဆုံးပြီလို့အကြံပြောနိုင်ရပေါ့နော်ဒါဆိုလို့ရှိရင်ဆရာတို့အနေနဲ့နောက်ထပ်ဒီကိုဗစ်ရဲ့အန္တရာယ်တွေဘယ်လောက်တွေးကြုံနိုင်တယ်ဆိုပြီးတော့လေ့လာကြည့်တဲ့အခါမှာအခုနောက်ဆုံးဒီ2022ခုနှစ်နှစ်စာပိုင်းမှာစတွေ့ခဲ့တဲ့ Omicron မျိုးကွဲဟာဒီ2022ခုနှစ်တစ်ခုလုံးမှာဒီမျိုးကွဲပြင်နောက်ထပ်အန္တရာယ်ပေးနိုင်တဲ့မျိုးကွဲအသစ်ထွက်ပေါ်လာတာမျိုးမရှိသေးဘူးပေါ့နော်ဒီ Omicron နဲ့မှာ B4B5 ဆိုပြီးမျိုးကွဲလေးတွေတော့ရှိတယ်။ဒါလေးတွေကဒီ Omicron ဖြစ်ပြီးတဲ့လူတွေမှာတချို့တွေမှာပြန်ဖြစ်တာတွေ့ရတယ်ပေါ့။နော်အကယ်၍များဒီ COVID virus က Omicron မျိုးကွဲကနေထပ်ပြီးတော့ဒီအနေရှိတဲ့မျိုးကွဲအသစ်ကိုပြောင်းလဲနိုင်စွာမရှိတော့ဘူးဆိုလို့ရှိရင်ဒီ COVID ကြောင့်ဖြစ်တဲ့ရောဂါပြင်းထန်မှုနဲ့သေဆုံးမှုနှုန်းကပြီးဆုံးသွားမှာပဲဖြစ်ပါတယ်။ဒါပေမဲ့ဒီသိပ္ပံပညာရှင်တွေရဲ့လေ့လာချက်တွေအရဆိုလို့ရှိရင်နော်ဒီ COVIDvirus ဒီဆက်ပြီးတော့ဒီလူတွေကြားထဲမှာဆက်ပြီးရှိနေနိုင်တယ်ဘယ်လိုမျိုးလဲဆိုလို့ရှိရင်တော့ဆရာတို့ဒီနှစ်စဉ်တွေ့နေရတယ်ခံစားနေရတယ် influenza virus လို့ပဲလူတွေကြားမှာဆက်ပြီးတော့ရောဂါပြန့်နှံ့လိုက်ပျောက်ကွယ်သွားလိုက်နဲ့ပြင်းပြင်းထန်ထန်မဖြစ်ပဲနဲ့ဆက်ပြီးရှိသွားမယ်လို့မှန်းဆထားတယ်ပေါ့နော်ဒါပေမဲ့သို့တော့ဒီ covid virus ကနေနောက်ထပ်ပြင်းထန်တဲ့မျိုးကွဲအသစ်များပေါ်ပေါက်ခဲ့မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ဒီကာကွယ်ဆေးထိုးထားတဲ့ကာကွယ်တဲ့စနစ်တွေနောက်တစ်ခါအရင်ကိုဗစ်ရောဂါဖြစ်ထားဘူးလို့ထွက်ပေါ်လာတဲ့ကာကွယ်တဲ့စနစ်တွေကိုကျော်လွှားနိုင်မယ်ဆိုလို့ရှိရင်တော့ရောဂါပြင်းထန်နိုင်တဲ့ကပ်ရောဂါအသစ်တစ်ခုဖြစ်ပေါ်လာနိုင်တယ်ပေါ့နော်ဒါပေမဲ့ဒီလိုဖြစ်ပေါ်နိုင်တဲ့အခြေအနေကတော့နည်းမယ်လို့ပဲမှန်းဆထားတာမျိုးရှိပါတယ်
က ိုဗစ်ကူးစက်ခံထားရတဲ့သူတွေဟာနောက်ဆက်တွဲဆူချိုအမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါ။နှလုံးနဲ့သူကြောဆံရနောက်ဆက်တွဲပြဿနာတွေကိုလည်းခံစားရနိုင်တယ်လို့သိရတာကြောင့်နှလုံးနဲ့ပတ်သက်ပြီးဘလို့နောက်ဆက်တွဲဆူချိုတွေကိုကြုံတွေ့ရနိုင်ပါတယ်လို့မြင့်ကြည့်တဲ့အခါဒေါက်တာဦးမောကျော်နိုင်ကအခုလိုရှင်းပြပါရစေ
။ COVID-19 virus ဝင်ရောက်ပြီးပြီဆိုလို့ရှိရင်ယောဂလက္ခဏာတွေခံစားရတာရှိပါတယ်။ပြီးတဲ့အခါမှာတချို့ဆိုယောဂပြင်ထန်ပြီးသေဆုံးနိုင်တယ်။တချို့တွေကတော့ပြန်လဲအများစုကတော့ပြန်လဲကောင်းမွန်လာကြတယ်ပေါ့နော်။အဲ့တော့ပြန်လဲကောင်းမွန်လာတဲ့လူတွေမှာနောက်ဆက်တွဲအနေနဲ့ဆရာတို့ဒီအုံနောက်နဲ့အောင်ကြောပိုင်းဆိုင်ရာလက္ခဏာတွေခံစားရတာရှိတယ်။နောက်တစ်ခါအဆုတ်နဲ့အဆုတ်ပစ္စည်းလိုခံစားရတဲ့လက္ခဏာတွေရှိတဲ့အပြင်ဆရာတို့နှလုံးနဲ့သွေးကြောပိုင်းဆိုင်ရာနောက်ဆက်တွဲပြဿနာတွေလည်းခံစားရတာရှိပါတယ်။ဒီနှလုံးနဲ့သွေးကြောပိုင်းဆိုင်ရာမှာဆိုလို့ရှိရင်တော့နံပါတ်၁ဒီနှလုံးကြွက်သားရောင်ရမ်းခြင်းနှလုံးခုန်မြန်ခြင်းနှလုံးခုန်မမှန်ခြင်းနှလုံးညှက်အားကျော့နေခြင်းနှလုံးသွေးကြောပိတ်ခြင်းအပြင်ဒီခြေလက်သွားတဲ့သွေးကြောတွေပိတ်တာတို့တခါလေဖြတ်တာတို့ဒီနောက်ဆက်တွဲရောဂါလက္ခဏာတွေခံစားရနိုင်ပါတယ
်။ COVID နောက်ဆက်တွဲအနေနဲ့ကြုံတွေ့ရတဲ့နှလုံးရောဂါပြဿနာတွေဟာနှလုံးရောဂါအခံရှိတဲ့သူတွေမှာပဲကြုံတွေ့ရနိုင်တာပါလား။နှလုံးရောဂါအခံမရှိတဲ့သူတွေမှာလည်းကြုံတွေ့ရနိုင်ပါလားဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပဲ
။နှလုံးရောဂါနောက်ဆက်တွဲခံစားရတဲ့သူတွေကိုလေ့လာကြည့်တဲ့အခါမှာနှလုံးရောဂါအခံရှိတဲ့သူတွေမှာရောဂါပြင်းထန်ပြီးသေဆုံးမှုနှုန်းများတာတွေ့ရတယ်။ဒါအပြင်ဒီနှလုံးနဲ့သွေးကြောပိုင်းဆိုင်ရာယောဂဖြစ်နိုင်ခြင်းများတဲ့အခြေအနေတွေရှိပါတယ်။အဲ့ဒါတွေကဆိုလို့ရှိရင်အသက်ကြီးမြင့်လာတဲ့လူတွေအမျိုးသားတွေနောက်တစ်ခါစီးကျိုယောဂရှိတဲ့လူတွေအဝလွန်ယောဂရှိတဲ့သူတွေနောက်တစ်ခါအဆုတ်နဲ့ကြောက်ကနာတာရှိယောဂရှိတဲ့သူတွေမှာလည်းပဲဒီနောက်ဆက်တွဲနှလုံးနဲ့သွေးကြောဆိုင်ရာလက္ခဏာတွေခံစားရတာရှိပြီးတော့ဒီအသက်အန္တရာယ်ရှိတယ်ဆိုတာတွေ့ရပါတယ်။နောက်တစ်ခုကတော့ဒီယောဂအခံမရှိတဲ့လူငယ်တွေမှာလည်းပဲတချို့တွေမှာဒီနှလုံးနောက်ဆက်တွဲပြဿနာတွေခံစားရတာတွေလည်းရှိပါတယ်။ဒါကြောင့်မလို့ယောဂအခံမရှိဘဲနဲ့နှလုံးယောဂနဲ့သွေးကြောပိုင်းဆိုင်ရာနောက်ဆက်တွဲပြဿနာတွေမဖြစ်ဘူးလို့မပြောနိုင်ပါဘူး။အမည်သူမဆိုမှဖြစ်နိုင်တယ်လို့ပဲပြောရမှာဖြစ်ပါတယ
်။ COVID ကူးစက်မှုဟာနှလုံးယောဂအခံရှိတဲ့သူတွေမှာရောနှလုံးယောဂအခံမရှိတဲ့သူတွေမှာပါနှလုံးနဲ့ပတ်သက်တဲ့နောက်ဆက်တွဲဆူးကျူတွေကိုခံစားရနိုင်တဲ့အကြောင်းသတိပြုဖို့လိုတဲ့အကြောင်းသတိပြုလိုက်တာဖြစ်ပါတယ်။ကျွန်တော်တို့ပါ
COVID-19 ကဘာကရောဂါကူးစက်ခံရတယ်ဆိုလို့ရှိရင်နှလုံးနဲ့ပတ်သက်ပြီးထိခိုက်နိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေခံစားရတဲ့အချိန်မှာစောင့်ရန်ရှောင်ရန်ကျန်းမာရေးအကြံပြုချက်တွေကိုဒေါက်တာတန့်စောကဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်ဗုဒ္ဓဖူးညရေဒီယိုထုတ်လွှင့်ချက်တွေမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အားကစားကဏ္ဍကိုတင်ဆက်ပေးမှာပါ။အဲ့ဒီအားကစားကဏ္ဍမှာတော့ကဘာဖလားဘောလုံးပွဲမှာအာဂျင်တီးနားအသင်းကဖိုင်နယ်တက်သွားပြီးတော့နာမည်ကြီးဘရာဇီးအသင်းကကွာတာဖိုင်နယ်ရှုံးပြီးပြိုင်ပွဲကထွက်လိုက်ရတဲ့အပေါ်သုံးသက်ချက်တွေကိုတင်ဆက်ပေးဖို့ရှိတာမို့ဆက်ပြီးတော့ရှူစားနာရှင်နိုင်မှုစောင့်မျှော်နိုင်ကြပါတယ်။အခုတော့ဥကြော်ဆန်သားရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ရွေးကောက်ပွဲကြောင့်မြမနိုင်ငံရေးနိုင်ငံတကာဖိအားနဲ့နိုင်ငံတည်ငြိမ်မှုပြဿနာတွေပြေလည်လာမလားပိုဆိုးလာမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသက်ထားပါတယ်။မြန်မာနိုင်ငံမှာတည်ငြိမ်မှုကင်းမဲ့ပြီးတော့နိုင်ငံတကာဖိအားတွေနဲ့ကန့်ကွက်မှုတွေရှိနေတဲ့အချိန်မှာစစ်ကောင်စီဘက်ကရွေးကောက်ပွဲကိုကျင်းပမယ်ဆိုရင်ဒီပြဿနာတွေကပြေလည်သွားနိုင်ပါသလား?ဒါမှမဟုတ်ပို့ပြီးတော့မှဆိုးဝါးသွားနိုင်ပါသလား?မြမရေးကျွမ်းကျင်သူ ISP မြမညွှန်ကြားရေးမှူးဦးအောင်သူငင်းကတော့ရွေးကောက်ပွဲမတိုင်ခင်မှာနှစ်ဖက်ပြေလည်မှုတစ်ရက်ရရှိထားရင်ပိုကောင်းမယ်လို့ဆိုထားပါတယ်။အသေးစိတ်ကိုဦးအောင်သူငင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်။ရှူစားနာဆင်ပါရှင
်။ပေါင်းသူငင်းညာကျွန်တော်ဒီနေ့ဆွေးနွေးချင်တာကတော့မြမနိုင်ငံရဲ့ရှေ့အလားလာလို့ဆိုတော့အခုမြန်မာနိုင်ငံစစ်တောင်စီကလာမယ့်နှစ်မှာရွေးကောက်ပွဲလုပ်ဖို့ပြောထားပါတယ်ဆိုတော့အစိုးရကသူဟာနိုင်ငံအချင်းသားတွေကိုလွှတ်ပေးတယ်ဆိုတော့အဲ့ဒါရွေးကောက်ပွဲလုပ်ဖို့အတွက်အစဉ်ပြောင်းစုပြောလိုက်ပြောတဲ့သဘောလမ်းခင်းတဲ့သဘောလုပ်တယ်လို့တချို့ကသုံးသပ်ကြပါတယ်တချိန်တည်းမှာပဲအမေရိကတက်ကြွလှူရှာတဲ့ကြောင့်သားတချို့ကိုစီတန်းချမှတ်ထားတယ်ဆိုတော့အဲ့ဒါကိုကြည့်မယ်ဆိုရင်ရွေးကောက်ပွဲကတကယ်ကျင်းပနိုင်မဲ့ကျင်းနေရောရှိပါမလားတချိန်တည်းမှာသူတို့တိုင်းရင်းသားအဖွဲ့ဒုနဲ့လည်းပဲသင်္ကြန်ရေးလုပ်တယ်အေအေနဲ့လည်းအပြစ်ခတ်ရဆက်ရည်လုပ်တယ်ဒါတွေလည်းအကုန်လုံးစွန့်ချုံပြီးတော့ကြည့်ရင်ရွေးကောက်ပွဲအတွက်အစဉ်ပြောင်းအစဉ်ရှောင်းမွေးအောင်လုပ်တယ်လို့သူကသုံးသပ်ကြပါတယ်ရွေးကောက်ပွဲအလားအလာတကယ်ချောချောမွေ့မွေ့ဖြစ်နိုင်မယ်လို့ထင်ပါသားတကယ်ချောမွေ့ဖြစ်တာမှပဲတကယ်လုဖြစ်မယ် credibility တက်လာမယ်ရွေးကောက်ပွဲလို့ဖြစ်နိုင်မယ်ထင်ပါလားပထမဆုံး
ဟုတ်ကဲ့ပထမဦးဆုံးပြောရမယ်ဆိုရင်ဟိုဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကအကြက်တဲအများကြီးရှိပါတယ်။ညကျွန်တော်ကတော့အခုလက်ရှိသူတို့ဒီစစ်ကောင်စီရဲ့သတင်းစာတွေကိုပုံမှန်ဟိုသတိထားပြီးတော့ဖတ်နေတဲ့အခါကျတော့ အားသောခွန်ဆိုင်ပေါ်လေဒီရွေးကောက်ပွဲဖြစ်ဖို့အတွက်ဒီမဲစီယံပြုစုတာတို့ပြင်ဆင်တာတို့နောက်တစ်ခါကျတော့ဒီအခုလက်ရှိလာမယ့်ရွေးကောက်ပွဲမှာ PR စနစ်ပေါ်အချိုးကျကိုစားပြုစနစ်တွေလုပ်မယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဆောင်းပါးတွေရေးနေတာတွေကျွန်တော်တွေ့ပါတယ်ဒါတစ်ဖက်ကအားထုတ်မှုပေါ့လေကျွန်တော်တစ်ဖက်မှာလည်းအကြက်တဲတွေရှိတာတွေ့ရပါတယ်အထူးသဖြင့်တော့ဟိုကျွန်တော်တို့ဟိုလုံခြုံရေးပြဿနာကဒါလာမယ့်ရွေးကောက်ပွဲမှာအဓိကချင်းချောက်မဲ့ပြဿနာရှိတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီလူထုတွေဘက်ကနေပြီးတော့ဒီရွေးကောက်ပွဲကိုဘယ်လိုလက်ခံမှာလဲဘယ်လိုထောက်ခံမှာလဲဆိုတော့ပြဿနာလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့လူထုတွေအပြင်နိုင်ငံတကာကတော့ဒီဟာကို credibility ရှိတဲ့ရွေးကောက်ပွဲလို့မြင်နိုင်ပါမလားအခုခါမှာသာရှင်ကတော့မှသူတို့ပူပြီးတင်လာတယ်ကိုဂျင်မီတို့ကိုကိုမြက်ခဲ့ပြီးတဲ့နောက်ဟာဘူးလည်းပဲကျောင်းသားတွေကိုတည်ထောင်ပြည့်ရဲ့ဘာညာလှုပ်လာတယ်ဆိုတော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာသူတို့ပုံရိပ်ဆိုးနေတာပို့ပြီးတော့ဆိုးသွားမယ်ဆိုတော့အဲ့ဒီမှာလည်းအခက်အခဲတွေ့မယ်ထင်ပါတယ်သူတို့အတွက
်ဟုတ်ပါတယ်ဟိုနိုင်ငံတကာဘက်ကတော့အခုချိန်နေရပဲဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေဒါကျွန်တော်တွေ့နေရပါတယ်ဆိုတော့တစ်ဖက်မှာလည်းဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့သိမကြသေးခင်ကဒီ Facebook ကဟိုစီမံအုပ်ချုပ်ရေးလုပ်တဲ့အဖွဲ့နဲ့ဟိုကျွန်တော်တို့အလွတ်သဘောတွေ့ရပါတယ်တွေ့တဲ့အခါကျတော့သူတို့ကကျွန်တော်တို့ကိုအကြံတောင်းတာပေါ့လေဒါမဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားမလဲပေါ့ဆိုလိုတာကသူတို့ကိုယ်တိုင်ကဒီ Facebook ကိုယ်တိုင်ကဒါမဲ့ရွေးကောက်ပွဲကရွေးကောက်ပွဲတစ်ခုလိုလက်ခံရမလားဒါမှမဟုတ်နိုင်ငံတကာဝေဖန်တဲ့အတိုင်းလက်မခံပဲထားမလားဆိုတဲ့ပြဿနာတွေကြုံရပါတယ်အဲဆိုလိုတဲ့သဘောကတော့ရွေးကောက်ပွဲလို့လက်ခံမယ်ဆိုရင်ကျွန်တော်တို့နိုင်ငံရေးပါတီတွေကိုသို့မဟုတ်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေကို Bloomberg သူ့ရဲ့ဟိုယုံကြည်ရတဲ့အစီအတန်းတစ်ခုပေးတာမျိုးပေါ့ဆိုတော့ဒါတွေလောက်ရမှာလားမလောက်ရဘူးလားဒီရွေးကောက်ပွဲမှာပါတီတွေကနေပြီးတော့ငွေသုံးပြီးတော့ဟိုကြော်ညာတဲ့ကာမျိုးတွေကိုလက်ခံမလားမလက်ခံဘူးလားစသဖြင့်တော်တော်ရွှေ့ရွှေ့တွေတွေလည်းရှိတဲ့နေတာတွေ့ရပါတယ်နောက်တစ်ခါတလောကပဲသတင်းတောက်တွေဂျာနယ်လစ်တွေလုပ်တဲ့အစည်းအဝေးတစ်ခုကျွန်တော်သွားတက်ပါတယ်သွားတက်တဲ့အခါကျတော့လည်းသူတို့ဆွေးနွေးကြတာကဒီလာမယ့်ရွေးကောက်ပွဲကိုရွေးကောက်ပွဲတစ်ခုအနေနဲ့ just reporting ကိုကျွန်တော်တို့သတင်းတွေကိုရှိတဲ့အတိုင်းတင်ပြမှာလားဒါမှမဟုတ်လေဟိုအာဂျန်ဒါပေါ့နော်ဒီရွေးကောက်ပွဲပွန်းဟိုဘာခေါ်မလဲကျွန်တော်တို့တခခုလှုပ်ဖြစ်စီခြင်းနဲ့စေတနာမျိုးနဲ့လောက်ရမှာလားဆိုတဲ့ကိစ္စတွေလည်းအတော်ဆွေးနွေးငင်းခုန်ကြတာတွေတွေ့ရပါတယ်ခင်ဗျ
တကယ်လို့စစ်ကောင်စီကဒီရွေးကောက်ပွဲနဲ့သူတို့ထွက်ပေါက်ရှာမယ်သူတို့ legitimacy အောင်ကျိုးပမ်းမယ်လို့လူကတွက်နေကြတာအခုလိုအခက်အခဲတွေပြည်တွင်းကညူရီယာစာလူတွေရဲ့လက်ခံမှုတခါနိုင်ငံတကာရဲ့သဘောထားတွေအစားဖြစ်နေတဲ့အချိန်မှာသူတို့ဆွတ်လုံမလာရွေးကောက်ပွဲကိုတိုင်းနိုင်ငံဆိုရမှာလည်းရုရှားတို့တရုတ်တို့ငါတို့ဘက်မှာရှိနေတာပဲထိုင်းတော့အဓိကငါတို့အသီးမပြုတ်မှာပဲအိန္ဒိယကလည်းငါတို့ကိုလက်ခံမှာပဲဆိုတော့ယူဆတဲ့သူတို့မှာရှိတောင်းရှိနေမယ်ထင်ပါတယ်အဲ့လိုနဲ့သူတို့ဇွတ်လုံးသွားမလားဆိုတော့ကျွန်တော်စဉ်းစားမိပါတယ်ကောင်းတယ
်ဟုတ်ကဲ့ဟိုဒီစစ်ကောင်စီအတွက်ကပြဿနာကသူတို့က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရဒါအာဏာကိုထိန်းထားတာဆိုလို့သူတို့ကပြောကြတယ်လေပြောကြတဲ့အခါကျတော့အဲ့ဒီမှာပြဿနာက2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကန့်အသတ်ပါလာမယ့်2023 February မှာဆိုရင်သူတို့အာဏာသိမ်းရတဲ့သက်တမ်းကနှစ်ပြည့်သွားပါပြီဆိုတော့ဒီအချိန်လေးမျိုးမှာရွေးကောက်ပွဲကိုဆက်လုပ်ဖို့အချိန်စရာနဲ့တကွဟို6လသက်တမ်းထပ်တိုးမှလာဒါမှမဟုတ်ဘယ်နဲ့ဒီရွေးကောက်ပွဲကိုအဆုံးမပြုတော့ဘူးလုံးဝဟို total စစ်အာဏာရှင်စနစ်ပြောင်းမှလာပေါ့နော်ဒါသူတို့အတွက်လည်းအကျက်တည်းရှိပါတယ်ကျော်တစ်ဖက်မှာကျတော့လေခုနပြောသလိုပဲနိုင်ငံတကာဝေဖန်ဟိုဝေဖန်မှုတွေအကြီးအကျယ်ကြုံနေရတဲ့ပြဿနာရှိပါတယ်နောက်တစ်ခုကကျတော့လေရွေးကောက်ပွဲလောက်ခါမှာကျွန်တော်တို့ဘုံခွဲတာတွေလူသတ်တာတွေဆိုတာမျိုးတွေအကြမ်းဖက်မှုတွေပေါ့နော်ဆိုတော့ဒီလိုမတည်ငြိမ်မှုမျိုးတွေပို့ပြီးတော့ကြောက်ရမလားဆိုတဲ့ပြဿနာလည်းရှိပါတယ
်တကယ်လို့အဲ့လိုသာမလုပ်ဖြစ်ဘူးဆိုရင်တခြားဘာရွေးစရာရှိတဲ့သူတို့ဘက်ကပေါ့လေသူကတွဲဆုံဆွေးနွေးကိုလည်းလုံးဝလက်မခံဘူးဒီ NUG တို့ဘာလို့ဟာအကြမ်းဖက်သမားတွေသာပါလဲဖြစ်တယ်လို့ပြောနေတော့ဒီဘက်ကတော့လမ်းပိတ်နေပြီလို့ထင်တယ်ဒီဘက်ကိုရင်ဆင်းရပါမယ်စစ်ကောင်စီဘက်ကိုသူတို့တခြားနီးလမ်းဘာများရှိနိုင်မလဲခင်ဗျစောစောကောင်သူကြီးပြောသူတို့ဆီယာနာရှင်စနစ်ကိုလုံးဝဖျက်ပြုံဖျက်ပြီးတော့တော့မလားသူတို့မဟုတ်သက်တမ်းတစ်ခုတိုးချဲ့ပြီးတော့များလုပ်ဖို့စီစဉ်မလားဆိုတာဘယ်လိုသဘောရပါလဲအဲ့ဒီဟာတွေအပြင်တခြားဘယ်လန်းရှိသည်လဲသူတို့အတွက်ရှစ်တူတို့အတွက်
အော်အဲ့လိုတော့ပြောခဲ့တယ်ခင်ဗျဟိုပြောခဲ့တယ်ဆိုတော့အခုချိန်ကြည့်လဲရွေးကောက်ပွဲကိုလုပ်မယ်လို့တော့ပြင်ဆင်နေပါတယ်ဒါပေမဲ့လည်းလုပ်မယ်မလုပ်ဘူးဆိုတော့ကျွန်တော်ထင်တယ်ဘူဂျုံမူကြီးမင်းအောင်လိုင်ရဲ့ဘာခေါ်မလဲသူ့ခေါင်းထဲမှာရှိမယ်လို့ထင်တယ်အခုချိန်ကြည့်အဲ့လိုမီးစိမ်းပြတဲ့မိကုံမျိုးကျွန်တော်မတွေ့သေးဘူးခင်ဗျ
ဒီမိုကရေစီအင်အားစု ဘက်ကခုခံတော်လှန်နေတဲ့အဖွဲ့ကိုလည်းပဲကျွန်တော်ကြည့်ရအောင်ပါစိတ်သက်ဆွေးနွေးရေးမရှိဘူးဆိုတော့ဘယ်နည်းနဲ့သူတို့ထပ်ပေါက်ရမလဲစည်ရင်းနည်းအားဖြင့်အနိုင်ရရှိရေးစစ်ကောင်စီကိုဖယ်ရှားရေးဒုရီမိုစစ်တပ်ကိုအာဏာဖယ်ရှားရေးလားစိတ်သက်ဆွေးနွေးရေးလမ်းကြောင်းကတော့သူတို့လည်းပိတ်နေတယ်ထင်ပါတယ်ဘယ်လိုမြင်ပါလဲဘက်က
အဟုတ်ပါလေခင်ဗျဟိုဒီဘက်ကအတိုက်ခံတွေကိုကြည့်တဲ့ခါကျတော့လေအထူးသဖြင့် NUG ပေါ့ဟိုသူတို့က2020ရွေးကောက်ပွဲရဲ့ mandate ပေါ့လူထုထောက်ခံမှုကိုရရတယ်လို့ဒီဇိုင်းမှပြောနေတော့နောက်ထပ်ရွေးကောက်ပွဲအသစ်တစ်ခုမလူချင်ဘူးလို့ထင်ပါတယ်ဆိုတော့အဲ့တော့ဒီတချို့အင်အားစုတွေကလည်းဒီကျွန်တော်တို့ morally ပေါ့နော်ကျင့်ဝတ်ပိုင်းဆိုင်ရာအရာဒီနောက်ထပ်ရွေးကောက်ပွဲလုပ်တာဟာဒါလုံးဝလက်ခံမှုမသိမှုဆိုပြီးတော့ဒါဒီရွေးကောက်ပွဲကိုဆန့်ကျင်ဖို့ဟိုပြောနေဆိုနေကြတာတွေလည်းကျွန်တော်တို့ကြားရပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့ဟိုကျွန်တော်တို့เนี่ยရွေးကောက်ပွဲကိုဆက်ပြီးတော့တွန်းလို့ရှိရင်တော့ဟိုတင်းမှမှုတွေနောက်တစ်ခါကျတော့ပို့ပြီးတော့အကြမ်းဖက်မှုတွေဒီကြားထဲမှာကျွန်တော်တို့ဟိုပို့ပြီးတော့တွေးအောင်မယ်လို့တော့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့ဒီတော့နိုင်ငံတကာကရောသူတို့ကိုအလုံးအလောက်အကူအညီပံ့ပိုးမှုရှိပါလားအဲ့ဒါရောအားရစရာတောင်းရလာရေတော့
အခုလက်တလုံးမှာတော့ဒီအမေရိကန်ကဒီ NDAA ဆိုတဲ့ဒီကာကွယ်ရေးဥပဒေတရားထွက်လာတာပေါ့လေထွက်လာတော့လေတချို့ဒီမိုကရေစီထုတ်ရှားမှုတွေကိုပံ့ပိုးမယ်ဆိုတဲ့သဘောတရားတွေ့ပါတယ်ဒါပေမဲ့ကျွန်တော်တော့သိမမျော်လင့်ပါဘူးခင်ဗျဆိုတော့နောက်တစ်ခုတိုက်ခန်းတွေဘက်ကကြတော့ရွေးကောက်ပွဲကိုမထောက်ခံဘူးဆန့်ကျင်တယ်အဲ့တော့နိုင်ငံတကာဘက်ကရောတချို့အင်ကြီးချင်းနိုင်ငံတွေကမေကောထုတ်တာကအဲ့ဒါဆိုရင်ကျွန်တော်တို့ရဲ့ alternative for တော့အခြားရွေးစင်စရာတခုဘာပြနိုင်မလဲပေါ့ဆိုတော့အဲ့ဒါကလည်းကျွန်တော်တို့ဘက်မှာတော့သိရှင်းရှင်းလင်းလင်းမတွေ့ရသေးပါဘူးခင်ဗျအ
ာရှမှာလည်းဥက္ကဋ္ဌပြောင်းတော့အင်ဒိုနီးရှားကတော့လေတံခတ်တင်းတင်းစပြောတာကိုတွေ့ရပါတယ်ဆိုတော့သူကတော့ဘလောက်များလုံနိုင်မယ်ထင်ပါလေဒီကိစ္စနဲ့ပတ်သက်ပြီးတော့မြမအရေးစစ်တိုးအောင်ဘယ်နည်းနဲ့များသူအဖြေရှာလာနိုင်ကြရှိပါသလဲ
ဟုတ်ကဲ့ဟိုပြီးခဲ့တဲ့ဒီအာဆီယံထိပ်သီးအစည်းအဝေးမှာတော့ပြောလာတာတော့ဟိုပို့ပြီးတော့လက်တွေ့ကြတဲ့နောက်တစ်ခါ measure ပဲပေါ့နော်တိုင်းတာလို့ရနိုင်တဲ့ဟိုလုပ်ငန်းစဉ်တွေအကောင့်တွေပေါ်သွားမယ်လို့တော့ပြောပါတယ်ဆိုတော့ဒါပေမဲ့လည်းအဲ့ဒါနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေတော့မတွေ့ရသေးပါဘူးဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အပြင်မှာဆွေးနွေးရသလောက်ဆိုရင်လည်းမြမအရေးကဒီနိုင်ငံတကာပေါ့အထူးသဖြင့်အာဆီယံအတွက်ကပြောမယ်ဆိုလို့ရှိရင် a loss cost လို့ဖြစ်နေတယ်အားဆိုင်ဘလောက်ပဲအားဆိုင်ရှေ့သိမ့်မတိုးတဲ့ကိစ္စမျိုးလို့မြင်ရတယ်နောက်တစ်ခါကျတော့အင်ဒိုနီးရှားအတွက်ကအရှိတီမောကအဖွဲ့ဝင်ဈေးဖြစ်လာတော့အဲ့ဒီကိစ္စကိုသူကပုံအောင်ရင်တော့အမှတ်ပူရစရာရှိတယ်မြန်မာကိစ္စကတော့အမှတ်ရနေစရာရှိတယ်လို့ဒါဟိုလက်တွေ့သုံးစားကြတဲ့သူတွေလည်းရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကျော်လည်းပဲအာဆီယံကမြန်မာနိုင်ငံကိုစေတနာထားပြီးတော့ဒီပြဿနာပြည်လဲရေးဆိုတာတဲ့မင်းတို့အဖွဲ့ကလူတို့မင်းတို့မပြောနိုင်ဘူးလားဆိုပြီးတော့သိခါကြနေရကိုသိခါဆယုံလောက်ပဲလုပ်ဖို့ကြိုးစားနေလို့လည်းသုံးသပ်ကြပါတယ်အဲ့ဒါကမန္တရာကောင်းသူကြီ
းဟုတ်ပါတယ်တခုကလည်းခုနရွေးကောက်ပွဲကိစ္စနဲ့ပြန်ချိန်ရရင်တော့ဒီအာဆီယံအနေနဲ့ဒီရွေးကောက်ပွဲကိုတက်နိုင်တဲ့လောက်သူတို့ဟိုဖိအားပေးမယ်တွန်းမယ်ဆိုတာမျိုးတော့ရှိပါတယ်တစ်ဖက်ကလည်းရွေးကောက်ပွဲပြီးသွားတဲ့အခါမှာဘာခေါမလဲပေါ်လာတဲ့အစိုးရကိုကဲအချင်းနေသစ်တရတော့ပြောင်းသွားပြီကဲလက်ခံလိုက်ကြပါစို့ရဲ့ဆိုတော့ပုံစံမျိုးလည်းရှိနိုင်ပါတယ်ဆိုတော့အဲ့ဒါကလည်းစိုးရိမ်စရာကောင်းတယ်ဘာဖြစ်လို့လဲဆိုတော့လာမယ့်9နှစ်ကအဲ့လိုနဲ့ချုပ်မိသွားမယ့်အနေအထားမျိုးဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီကုန်းချောရင်တော့မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခသံတရာကတော့အတော်ကြာရှစ်ဆက်နေအောင်မယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ရွေးကောက်ပွဲကတော့ကျွန်တော်ထင်တယ်တခုတီးတော့ထွက်လန်းဆိုတာမျိုးတော့မဖြစ်နိုင်ပါဘူးဆိုတော့နောက်တစ်ခုကကြတော့လေဟိုကျွန်တော်တို့ရွေးကောက်ပွဲတွေကဟိုလိုအပ်ပါတဲ့ဒီမိုကရေစီအတွက်ပေါ့နော်ဒါပေမဲ့ဒီရွေးကောက်ပွဲမတိုင်ခင်မှာ political pact ပေါ့နိုင်ငံရေးရဒီအရာစုတွေကြားထဲမှာကြေလည်သဘောတူမှုတခုခုပြီးတော့မှရှေ့ဆက်သွားရင်တော့ပိုကောင်းမယ်လို့ထင်ပါတယ်
မြန်မာနိုင်ငံမှာတည်ငြိမ်မှုကင်းမဲ့ပြီးတော့စစ်ကောင်စီဘက်ကရွေးကောက်ပွဲကျင်းပမယ်ဆိုရင်ဒီပြဿနာတွေကပြေလည်သွားနိုင်သလားဆိုပို့ပြီးတော့မှဆိုးဝါးသွားနိုင်မှာသလားဆိုတာကိုမြန်မာအရေးကျွမ်းကျင်သူဦးအောင်သူငိမ့်နဲ့ဦးကျော်ဆန်းသားတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အားကစားခံတာကိုတင်ဆက်ပေးကြပါတယ်အခုကျင်းပနေတဲ့2022ခုနှစ်ကာတာကမ္ဘာဖလားဘောလုံးပွဲမှာတော့အာဂျင်တီးနားအသင်းကဖိုင်နယ်ကိုတက်သွားတဲ့အချိန်မှာဒီပြိုင်ပွဲမှာဘိုဆွဲမယ်လို့ကြွမ်းကျင်သူအတော်များများကတစ်ပေးခဲ့ကြတဲ့ဘရာဇီးအသင်းကတော့ควอเตอร์ไฟแนลရှုံးပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပြီဖြစ်ပါတယ်။နာမည်ကြီးဘရာဇီးအသင်းဘာတွေမှားပြီးတော့ ဘာကြောင့်ရှုံနေခဲ့ရပါသလဲဆိုတာကိုဘောလုံးဝေဖန်သုံးသပ်သူတွေရဲ့အမြင်တွေကိုစူးစီးပြီးဒီသတင်းပတ်ရဲ့အကစားခံနာမှာကိုရနိုင်စူးစီးတင်ပြထားတာရှုစားနာစင်ပါရှင
်ကာတာနိုင်ငံမှာကျင်းပတဲ့2022ကမ္ဘာဖလားဘောလုံးပွဲကတော့အခုဆိုရင်နောက်ဆုံးဆင့်ကိုရောက်လာနေပြီးတော့တိုင်ပွဲပြီးဖို့ရပိုင်းမဲ့လို့ပါတော့တယ်ဒီကမ္ဘာဖလားဟာအစောပိုင်းမှာကတည်းကမျောလင့်မထားတာတွေအတော်များများဖြစ်ခဲ့ပြီးတော့ဒီတဲကအားအားသင့်စရာအကောင်းဆုံးကတော့မော်ရိုကိုအသင်းနဲ့ဘရာဇီလ်အသင်းတို့ပဲဖြစ်တယ်လို့ပြောရမှာပါအလုံးသိကြတဲ့အတိုင်းပဲဒီနေ့ကာတာကမ္ဘာဖလားဘောလုံးပွဲမှာပုံစံပေါ်ရေဘန်းအစားဆုံးကတော့ဘရာဇီလ်အသင်းဖြစ်ပြီးတော့ဘောလုံးကျွမ်းကျင်သူတွေနဲ့ဝေဘန်းသုံးသပ်သူတွေအတော်များများကပုံစံပေါ်တစ်ပေးခဲ့ကြတာပါဒါပေမဲ့ဘရာဇီလ်အသင်းဟာ quarter final မှာခရိုအေးရှားအသင်းကိုပယ်နယ်တီနဲ့ရှုံးပြီးတော့တိုင်ပွဲကနေထွက်လိုက်ရပါတယ်ဒါကြောင့်ကမ္ဘာဖလားကို6ချိန်ပူဆွဲဖို့ဘရာဇီလ်တင်းရဲ့စိတ်ကူးအိမ်မက်တွေလည်းဒီ quarter အဆင့်မှာပဲပြတ်ပြဲသွားခဲ့ပါတယ်။ဆိုတော့ပူဆွဲဖို့ရေပန်းအစားဆုံးဘရာဇီလ်အသင်းဘာကြောင့်အခုလိုရှုံးသွားတာပါလဲ။ Soccer Follow Channel အိမ်သာချုပ်ကိုကြော်မြွန်းကတော့ဘရာဇီလ်အသင်းပြိုင်ပွဲကနေထွက်လိုက်ရတာနဲ့ပတ်သက်ပြီးတော့
ဘရာဇီလ်တင်းဘာလို့ရှုံးသွားလဲဆိုဘရာဇီလ်ရဲ့ဒီအဲ့ဒီကကစားသောရဲ့ပွဲမှာအဲ့ Croatia နဲ့ပွဲမှာဘရာဇီလ်ကသူရဲ့ဟိုအရင်တော့movement တွေပေါ့ဗျာဘောလုံးရေးချောင်းမှုတွေဒီ passing movement တွေကအရန်ကိုနှေးတော့အကျွန်တော်အားမရဘူးပထမဝိုင်းကစားနေတဲ့ကိုရောဘရာဇီးရဲ့ဒီ movement တွေကနှေးတော့တယ်အခရေးရှားရဲ့အတင်းဝင်အတင်းကတ်တွေကိုသူတို့မကြော်လောင်းနိုင်ဘူးနောက်တစ်ခုကဒုတိယပိုင်းမှာအဲ့ဒီဒီပြတီတီမားတာကြီးလည်းရှိတယ်လူကောင်းတွေထုတ်ပလိုက်တယ်ဘာကြောင့်လဲတော့မသိဘူးအကျွန်တော်စဉ်းစားလိုက်တယ် penalty ချက်တော့လို့တင်ထားတဲ့သူတွေကိုများထည့်တွင်းတာလားပေါ့မဟုတ်ဘူးအဲ့ဒါလည်းမဟုတ်ဘူးအဲ့လူကြီးရပဲပင်လူကြီးပဲပေါ့အဲ့လိုမျိုးတွေဖြစ်ပေါ်တယ်ဘရာဇီးတင်းကကျွန်တော်အထင်ဒီပြပိုင်းအားနည်းတော့တယ်လို့ထင်တယ်ဟိုတကယ်ဆိုရင်ခရီးစားလို့အသင်းမျိုးကသူတာလေးကြော်ပြနေတယ်ဒီမှာဥဆောင်ကိုရပြီးတော့မှသူ့အနေနဲ့တောင်ထိန်နိုင်အောင်တောင်မထိန်နိုင်နိုင်ဘူးဆိုတော့ကဘရာဇီးတင်းကဘယ်လိုပြောမလဲတော့ဆိုတော့ကန်ဂျမာအရောက်ကကသူအားနေတော့သူညပြအရောက်ပါလေအားနေတော့ညပြကျွန်တော်အပြစ်တင်ရပါတော့ပဲ
1990ကမ္ဘာဖလားမှာအနောက်ဂျာမနီအသင်းနဲ့အတူဘိုးဆွဲခဲ့တဲ့ဂျာမနီဂန်ဝင်တိုက်စစ်မှုဟောင်းယဂန်ကလင်းစမန်ကတော့ပွဲပီးဂန်ဒီဂိုးပေးလိုက်ရတာကဘရာဇီလ်အသင်းကိုစိတ်သက်ပိုင်းဆိုင်ရာအကြီးအကျယ်ထိခိုက်စေပြီးတော့ပယ်နယ်တီကန်တဲ့နေရာမှာလည်းအဲ့ဒီတက်ရောက်မှုတွေရှိခဲ့ပြီးတော့ဘရာဇီလ်အသင်းဟာလည်းအမားတွေလုပ်ခဲ့တယ်လို့ပြောပါတယ
် and I think another little piece of the puzzle maybe for Brazil was nowadays put your best shooter first it's just something
Brazil အတွက်နောက်တစ်ခုကတော့အခုနောက်ပိုင်း penalty ကန်ရတဲ့အခါမှာအကောင်းဆုံးကန်နိုင်တဲ့သူကိုအရင်ဦးဆုံးပေးကန်တာပါလွန်ခဲ့တဲ့10နှစ်15နှစ်အတွင်းမှာအသင်းတွေကအဲ့ဒီလိုလှုပ်လာကြပါတယ်ကျွန်တော်တို့ဂျာမနီအသင်းဆိုရင်လည်း penalty ကန်တာအကောင်းဆုံးလူကိုအရင်ဦးဆုံးပေးကန်ပါတယ်အဲ့ဒီလိုပေးကန်ပြီးကိုကကိုယ်ဒီအရင်တွင်းထားလိုက်တယ်ဆိုရင်တစ်ဖက်ကဖိအားဖြစ်သွားပြီးတော့ကိုကရှေ့ကနေအသာစီးနဲ့ကစားနိုင်ပြီးနောက်တော့မှတဖြည်းဖြည်းအစင်လိုက်ကန်ခိုင်းတာပါဒါကလည်းနောက်အချက်တစ်ချက်ပ
ါခွေးရှာတင်းကို quarter final မှာရှုံပြီးပြိုင်ပွဲကနေထွက်လိုက်ရတာကဘရာဇီးအတွက်လည်းအကြီးအကျယ်အရှက်ရစရာကိစ္စဖြစ်တယ်လို့ကိုကျော်မျိုးရံကတော့မြင်ပါတယ
်ဘရာဇီးမှာကဒီလောက်ခံစစ်ကောင်းတယ်ပြောကျွန်တော်လည်းကျွန်တော်တို့တော့ဘရာဇီးချန်ပီယံဖြစ်မယ်လို့တော့ထင်ခဲ့တာပါအိုကန်စစ်ကောင်းတယ်တိုက်စစ်ကလည်းကောင်းတယ်မူဖန်လည်းကောင်းတယ်အသင်းစစ်တပ်လည်းကောင်းတယ်ဟာဟိုဘယ်လိုပြောလဲသူတို့ရဲ့စေယုံတက်နေရတဲ့ PC ကြီးအတွက်တောင်မှသူတို့ကအောင်ပွဲတွေအခန်းအကြီးကျယ်တွေခံကြရတယ်ဆိုတော့ဝေဖန်ရေးဆရာတွေကတော့ဘောလုံးဝေဖန်ရေးသုံးသပ်သူတွေကတော့ဘောစေးရဲ့အောင်ပွဲခံမှုကိုဝေဖန်ခဲ့ကြတယ်အဲဒါဆိုဘရာဇီးကအဲ့ဒါကတော့ဟိုရန်ဟိုအဆက်ရစရာဖြစ်သွားတော့ဗျာခရီးဆောင်ကိုရှုံးနေတော့သူတို့ကတောင်ကိုရီးယားရဲ့ဘက်မှာကျတော့အကြီးကျယ်အောင်ပွဲခံကြတော့ပြီးတော့ဒီဘွာကြောင့်မှခရီးဆောင်ကိုကြောင့်မှရှုံးနေဆိုတော့အဆက်ရစရာပါ
ဘရာဇီးလ်ကွာတာဖိုင်နယ်ကနေထွက်လိုက်ရတဲ့အတွက်ဘရာဇီးလ်နီးပြတေတေလဲနီးပြဖြစ်ကနေထွက်မယ်လို့ခရိုအေးရှားနဲ့ပွဲပြီးသတင်းစာရှင်းလင်းပွဲမှာထင်ရှားလိုက်ပါတယ်တေတေနီးပြကနေထွက်တော့မယ်လို့ထင်ရှားလိုက်တာကြောင့်ဘရာဇီးလ်အသင်းအနေနဲ့နီးပြတဲ့တယောက်ကိုခန့်အပ်မှာဖြစ်ပါတယ်ဆိုတော့ဘရာဇီးလ်နီးပြတဲ့ဘသူဖြစ်လာမှာပါလဲဒါပေမဲ့ဒီတစ်ချိန်မှာထူးဆန်းတာကတော့မန်စီးတီးနီးပြဂွာဒီယိုလာရီယယ်မက်ဒရစ်နီးပြအန်ချယ်လော့တီရိုမာနီးပြမော်ရီညိုတို့လည်းဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါတယ် ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘရာဇီးတင်းရဲ့ကံတွယ်တိုက်စင်မှုကြီးရော်နောဒိုရဲ့သဘောထားကရောဘယ်လိုပါလဲ
I think those names are incredible so I would love to see names like Guardiola Ancelotti
ဒီနည်းပြတွေကတော့တကယ်ကိုမယုံနိုင်လောက်အောင်ကောင်းတဲ့နည်းပြတွေပါကျွန်တော်အနေနဲ့ကတော့ Guardiola တို့ Ancelotti တို့ Mourinho တို့ဘရာဇီးနည်းပြဖြစ်လာတာကိုမြင်နေပါလေဒါပေမဲ့ရွေးတာကတော့ကျွန်တော်ရွေးတာမဟုတ်ပါဘူးအဲ့တော့လာမယ့်ရက်တွေအတွင်းဘာဖြစ်မလဲဆိုတာကြည့်ကြတာပေါ့ဗျာ
ဒီထဲမှာမန်စီးတီးနည်းပြဂွာဒီယိုလာကတော့ဘောလုံးကိုကင်ပြီးတိုက်စစ်ဦးစားပေးတဲ့သူ့ရဲ့ကစားဟန်ကြောင့်ပရဇိုတဲ့အကိုက်ဆုံးဖြစ်တယ်လို့သုံးသပ်နေကြပြီးတော့တကယ်လို့မန်စီးတီးအသင်းသားချန်ပီယံလိဖလားကိုဒီနှစ်မှာရခဲ့တယ်ဆိုရင်ဂွာဒီယိုလာဖြစ်လာနိုင်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကလည်းခံမှန်းတာတွေရှိနေပါတယ်အဲ့မဲ့လေဂွာဒီယိုလာအနေနဲ့သူ့ရဲ့မိခင်နိုင်ငံစပိန်ကိုကျော်ပြီးဘရာဇီးနည်းပြလှုပ်ဖို့စဉ်းစားပါမလားဆိုတာကလည်းတစ်ဖက်ကနေထည့်စဉ်းစားမယ်အချက်တစ်ခုလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့မှာပဲမော်ရိုကိုကိုရှုံးခဲ့တဲ့စပိန်အသင်းကတော့နည်းပြလူးစ်အန်ရီကေကိုနည်းပြဖြစ်ကနေထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာစပိန်အသက်21နှစ်အောက်အသင်းရဲ့နည်းပြလူးစ်ဒလာဖွန်တေကိုနည်းပြဖြစ်နေခန့်လိုက်ပါတယ်။ပင်သင်းဟာကာတာကမ္ဘာဖလားမှာမော်ဂိုအသင်းကိုဒုတိယဆင့်ရှုံးထွက်မှာပယ်နယ်တီနဲ့ရှုံးပြီးပြိုင်ပွဲကနေထွက်လာရတာကြောင့်နီးပြအန်ရီကေနဲ့လမ်းခွဲပြီးတော့လူငယ်နီးပြဒယ်လာဖွန်တေကိုခန့်လိုက်တာပါအသက်62နှစ်ရှိဖြစ်တဲ့ဒယ်လာဖွန်တေဟာကလပ်အသင်းပြိုင်ပွဲတွေမှာအသင်းကြီးတွေကိုကင်ခဲ့တဲ့အတွေ့အကြုံမရှိဘူးလို့ဘောလုံးပန်သူတွေကဝေဖန်နေကြပေမဲ့သူကတော့စပိန်ဘောလုံးလောကရဲ့လက်ရှိအခြေအနေနဲ့အနာဂတ်ကိုအသိဆုံးကတော့သူကိုယ်တိုင်ပဲဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီ2022ကာတာကမ္ဘာဖလားကတော့ဒီဇင်ဘာ18ရက်နေ့မှာပြီးဆုံးတော့မှာပါ။ဖိုင်နယ်ကတော့ကာတာနိုင်ငံဒိုဟာမြို့ကပြည်သက် 7,000 ကျော်ဆက်နဲ့လူဆိုးအားကစားကွင်းကြီးမှာကစားကြမှာဖြစ်ပြီးတော့နောက်ထပ်ရောဘလို့မထင်မှတ်တာတွေဖြစ်လာအောင်လဲဆိုတာကတော့ရေခုံစိတ်လို့ရှားစွာနဲ့ပဲဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကတားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေတွေကိုကိုရီးယားနိုင်ငံကစူးစီးတင်ဆက်ပေးခဲ့တဲ့အားကစားကဏ္ဍပါရှင်ဒီသတင်းပတ်ရဲ့ဗုဒ္ဓဖူးညအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပတေးနေ့မနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရရှင်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံပြည်ပခန့်ပြည်လဲရေးအတွက်အ ਨੇ စုံ9နှစ်လောက်ကြာနိုင်တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီဇင်ဘာလ23ရက်အင်္ဂါနေ့ကပြောကြားခဲ့ပါတယ်မြန်မာအရေးဟာခက်မြန်မြန်ပြီးဆုံးမှုလမ်းစမမြင်ကြောင်းပြပရောက်ကမ္ဘောဒီးယားနိုင်ငံသား2000လောက်နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံစဉ်ပြောကြားလိုက်တာဖြစ်ပါတယ်တကယ်လို့တစုံတယောက်ကမြန်မာပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းရှိတယ်ဆိုရင်ကိုယ်တိုင်သွားလုပ်ကြစီလို့ကြောင်းလဲဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်ခင်ဗျမြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားတွေကိုဖိနှိပ်ဖန်ဆီးမှုအစိုးဆုံး၅နိုင်ငံထဲမှာပါဝင်နေပြီးဖန်ဆီးထောင်ချထားတဲ့သတင်းသမားအရေအတွက်ဟာပြီးခဲ့တဲ့နှစ်ကတည်းကဒိုးလာတယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီရဲ့2022ခုနှစ်အစီအခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံတရုတ်အီရန်တူရကီနဲ့ဘယ်လာရုစ်နိုင်ငံတွေဟာ2022ခုနှစ်တွင်ကမ္ဘာပေါ်မှာသတင်းသမားအများပေါ်ဖန်စီဖိနှိပ်မှုအစိုးဆုံး၅နိုင်ငံဖြစ်တယ်လို့ CPJ ကဖော်ပြပါတယ်ဒီဇင်ဘာ1ရက်နေ့အထိဖန်စီထောင်ချထားတဲ့သတင်းသမားစုစုပေါင်းမြန်မာနိုင်ငံမှာ42ဦးရှိတယ်လို့ဆိုပါရခင်ဗျာဘင်္ဂလားဒေ့ရှ်အစိုးရဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယွန်နိစီယာတို့နဲ့ပူးပေါင်းပြီးရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်ကိုစတင်လိုက်ပြီလို့အမေရိကန်နိုင်ငံရဲ့ဌာနကကြေညာပါတယ်ရိုဟင်ဂျာတွေကိုယ်တိုင်ဘောနဲ့ကိုယ်ကွန်သစ်ခါရှိစွာနေရာပြောင်းနိုင်ရေးအတွက်ကြိုတင်ပြင်ဆင်တဲ့အစီအစဉ်ဟာရိုညာဒုက္ခသည်တွေရဲ့ပြဿနာကိုဘက်ဆုံးဖြေရှင်းရေးမှာကဏ္ဍတစ်ခုအဖြစ်ပါဝင်တာဖြစ်ပါတယ်။ရိုညာဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်ယူနိစီယာကတင်သွင်းလာတဲ့အမည်စင်းတွေကိုအမေရိကန်ပြည်ထောင်စုကထည့်သွင်းစဉ်းစားသွားမှာလို့လည်းနိုင်ငံခြားရေးဌာနကဒီဇင်ဘာလ23ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ EU ဥရောပသမဂ္ဂတို့ရဲ့ပထမဆုံးထိပ်သီးအစည်းအဝေးကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဒီကနေ့ဗုဒ္ဓနေ့မှာစတင်ကျင်းပပါတယ်။ဒေသနှစ်ခုအကြားပုံမှန်နဲ့ဆိုင်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပုံမှန်ခိုင်မာတဲ့ဆက်ဆံရေးတွေအတွက်ဆွေးနွေးကြတဲ့အပြင်ရုရှားနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်ယူကရိန်းကိုရုရှားစစ်ဝင်တိုက်နေတဲ့အပေါ်အားလုံးကတင်းကျပ်တင်းကျပ်ထဲဝေဖန်ကြဖို့ EU ဘက်ကခိုင်ခိုင်မာမာပြောဆိုနေကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာလိင်တမှုကွဲဘဝကိုနေထိုင်သူများလူမျိုးကွဲလက်ထပ်ထိမ်းမြောက်ခွင့်ကိုကွာကွယ်တဲ့သမိုင်းဝင်ဥပဒေကိုသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာလက်မှတ်ရေးထိုးလိုက်ပြီဖြစ်ပါတယ်ခင်ဗျာ
ဒီဇင်ဘာလ14ရက်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့အစီအစဉ်မှုအလိမ္မာကထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citrit Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.